Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ2023ခုနှစ်ဇူလိုင်4ရက်အင်္ဂါနေ့မနက်ပိုင်း6:00ကနေ9:00ထိ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24.50 နဲ့လိုက်လံမီတာ190ပြင်ယူရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတက်ဆက်သွားမှာပါ
။ကျွန်တော်တာညူပါ။ဒီရုရှားကိုယူကရိန်းတံပြန်ထိုးစစ်ဟာခက်ခဲလို့ပြီးတော့ယူကရိန်းတပ်တွေဟာသတိကြီးကြီးထားပြီးတော့ဆောင်ရနေရတယ်ဆိုပြီးတော့ NATO ရဲ့ထိတ်တန့်စစ်ဖက်တာဝန်ရှိသူကပြောပါတယ်။နောက်ဒီမြန်မာစစ်ကောင်စီရဲ့စစ်တပ်ကိုစစ်လက်နက်တင်သွင်းတဲ့နေရာမှာစင်ကာပူအခြေစိုက်ကုမ္ပဏီနောက်ထပ်90ခုပေါင်ပတ်သက်နေရဆိုပြီးတော့စင်ကာပူအခြေစိုက် CNN သတင်းဌာနကနေပြီးတော့ဖော်ပြပါရယ်။စားရဒီထိတ်တဲအောင်သတင်းတွေကိုဥတ္တမောင်တန်းနဲ့တူကြီးညာပြသဖို့ရှိပါရယ်ခင်ဗျာ
။ဟုတ်ကဲ့ခေါ်သားကြုံရေ။မကြခင်သတင်းဆောင်ပါလေးပုံနဲ့အမေရိကန်ဆိုးရအာဘော်တင်ဆက်တဲ့ခါမှာတော့
လက်ရှိလက်စလင်းမျိုးတွေမှာစစ်ကြောင်းထိုးနေတာလည်းရှိတယ်။ကျွန်တော်မြေပြင်ပေါင်းလာရမှာရှိတယ်လို့သိရတယ်က
အခုကြားခဲ့ရတာကတော့စလင်းကြီးမြို့နယ်မှာဖြက်စီးခံရတဲ့အခြေအနေသတင်းဆောင်ပါတဲ့ကအတမ်းပါအပြည့်စုံလို့သတင်းတွေအပြီးမှာကြားကြရမှာပါအဲ့ဒီနောက်မှာတော့စကိုင်းတိုင်းကောလင်းမြို့မှာစစ်တပ်ကပစ်ခတ်တဲ့သတင်းနဲ့ကိုရီးယားကုမ္ပဏီရဲ့အိမ်သာနဲ့ဩစတြေးလျရဲ့လမ်းတွေပေါ်ကတရိတ်ဆန်တွေအကြောင်းကိုကြားရမှာပါဒုတိယပိုင်းနာယူဘက်မှာတော့သတင်းတော်မတ်စုစီးပွားရေးလူမှုရှုခင်းနဲ့တတ်တရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုကြားကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သားတို့တင်ဆက်ပါမယ်
ရုရှားကိုယူကရိန်းတံပြန်ထိုးစစ်ဟာခက်ခဲပြီးတော့ယူကရိန်းတပ်တွေဟာသတိကြီးကြီးထားပြီးတော့ဆောင်ရနေရတယ်ဆိုပြီးတော့ NATO မြောက်အတလန်တိတ်စစ်ဆာချုပ်အဖွဲ့ရဲ့ထိတ်တန့်စစ်ဘက်တာဝန်ရှိသူရီရက်ဘူဂျိုကြီးရော့ဒ်ဘာဝါကဘယ်ဂျီယံနိုင်ငံမှာသတင်းတောက်တွေကိုပြောပါတယ်ဒီစစ်စင်ကြီးဟာလွယ်လွယ်ကူကူမဟုတ်ဘူးဆိုတာကိုသိထားကြဖို့လိုမယ်လို့သူကမှတ်ချက်ပြုပြောဆိုတာပါရုရှားရဲ့ခံစစ်လိုင်းဟာတချို့နေရာတွေမှာအတွင်းထဲကို18မိုင်ကျော်အထိရှိပြီးတော့ယူကရိန်းတပ်တွေဟာမြေမြုပ်ပိုင်းတွေနဲ့အခြားအတားအဆီးတွေကိုရင်ဆိုင်နေရတယ်လို့ဆိုပါတယ်ဒီအတားအဆီးတွေကိုကျော်ဖြတ်ရတာဟာဒုတိယကမ္ဘာစစ်အတွင်းတုန်းက Normandy မှာရှိတဲ့တိုက်ပွဲနဲ့အလားတူတယ်ဆိုပြီးတော့သူကနှိုင်းယှဉ်ပြီးတော့ပြောဆိုပါတယ်ဧပြီလအတွင်း Writer သတင်းဌာနကရတဲ့ဂျူရူတပ်ပုံတွေကြည့်ရင်တော့ရုရှားဟာယူကရိန်းတပ်တွေရှေ့မတိုးလာနိုင်အောင်လို့ခံတပ်တွေမြောင်းတွေနောက်မော်တော်ယာဉ်မဝင်နိုင်အောင်အတားအဆီးတွေနဲ့တခြားအဟန့်တားတွေတော်များများတိစောက်ထားတာကိုတွေ့ရပါတယ်အမေရိကန်ထိတ်တန့်စစ်ဗိုလ်ချုပ်ကြီးမတ်မိုင်လီကလည်းအလားတူမှတ်ချက်မျိုးကိုတောက်ချနေတော့ကပြောခဲ့ပါရယ်ယူကရိန်းရဲ့တံပြန်ထိုးစစ်ဟာအလွန်ခက်ခဲပြီးတော့အလွန်ပဲကြာရှည်မယ်သွေးမြေကျရလိမ့်မယ်လို့ပြောခဲ့ပါရယ်ဒါကြောင့်လည်းပဲဒီအတားအဆီးတွေကြော်လွှားနိုင်ကြည်စဉ်းစားတဲ့နေရာမှာအထိခိုက်များမှာကိုယူကရိန်းတပ်တွေဘက်ကသတိကြီးကြီးထားပြီးတော့ရှောင်တာမှန်တယ်လို့ရီရက်ဗိုလ်ချုပ်ကြီးပါဝါကပြောပါရယ်ယူကရိန်းတွေကိုအလျင်မြန်လုပ်ဖို့အတွက်ဖိအားတွေဝေဖန်တာတွေမလုပ်သင့်ဘူးလို့လည်းသူကမှတ်ချက်ပြီးပြောပါရယ်ဒီချေဟာသူတို့အတွက်တကယ့်ကိုခက်ခဲလို့နဲ့အချိန်လို့ဆိုပါရယ်ယူကရိန်းနိုင်ငံကြီးကအတော်များများကိုရုရှားကဒီအီရန်လို့ရှဟက်ဒရုန်းတွေနဲ့တိုက်ခိုက်ရမှာဒရုန်း18လုံးမှာ13လုံးကိုတင်းလာနေအစောပိုင်းတုန်းကယူကရိန်းစစ်တပ်ကဖျက်ချပစ်ခဲ့တယ်လို့ဆိုပါရယ်ယူကရိန်းရှေ့ချမ်းတဲ့တောင်ပိုင်းမှာတော့ပြီးခဲ့တဲ့ပတ်တုန်းကဒီနယ်မြေ18စတူယန်ကီလိုမီတာကိုသိမ်းယူနိုင်ခဲ့တယ်လို့ယူကရိန်းကနေပြီးတော့တင်းလာနေမှာထုတ်ပြန်ပါရယ်ယူကရိန်းတပ်တွေဟာအရှိတ်အဝါမှာဘော့ဂ်မြူဒေသမှာအသာရနေတယ်လို့ယူကရိန်းဒုကာကွယ်ဝန်ကြီးက Telegram စာမျက်နှာမှာရေးသားထားပါရယ်ခင်ဗျာ
ရုရှားနိုင်ငံမှာလက်နက်ကိုင်ပုံကွန်မှုတစ်ခုခေတ္တဖြစ်ခဲ့ပြီးတဲ့နောက်ပထမဆုံးအနေနဲ့သမ္မတဗလာဒီမာပူတင်ဟာဒီပတ်ထဲမှာနိုင်ငံပေါင်းစုံပါဝင်တဲ့ထိပ်သီးဆွေးနွေးပွဲတစ်ခုမှာပါဝင်တက်ရောက်ဖို့ရှိပါတယ်။အင်္ဂါနေ့မှာရှိုင်ဟိုင်းပူပေါင်းဆောင်ရည်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးမှာပူတင်ကအွန်လိုင်းရာသေပါဝင်မှာပါ။ဒါဟာရုရှားကိုသူနိုင်နိုင်နေနေထိတ်ချုပ်ထားစေအာဏာရှိတွေစေဆိုတော့ကိုထုတ်ပေါ်ပြတ်တာရောက်တယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။ဒီဖိုရမ်မှာအနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့ခံနေရတဲ့ရုရှားအတွက်မိတ်ဆွေနိုင်ငံတွေရှိနေတဲ့အကြောင်းပြသဖို့အရင်ကတည်းကပိုပြီးအရေးကြီးလာပါတယ်။ဒီဖွဲ့ဝင်နိုင်ငံတွေဟာကုလသမဂ္ဂရဲ့ယူကရိန်းရေးဆုတ်ဖြတ်ချက်တွေမှာရုရှားကိုပြစ်တင်ရှုတ်ချတာမျိုးမလုပ်ခဲ့ကြပါဘူး။တရုတ်ကတော့ရုရှားနဲ့ယူကရိန်းကြားစစ်ဆန်ညှိနှိုင်းပေးဖို့တန်မန်တူးဆေလုတ်ခဲ့ပြီးအိန္ဒိယကတော့ပဋိပက္ခကိုငြိမ်းချမ်းစွာဖြည့်ရှင်းအကြိမ်ကြိမ်တောင်းဆိုခဲ့တာပါ။ဒီလိုကြိုရေးဖိုရမ်ကိုရှေ့အာရှကနဲ့အိန္ဒိယသမုဒ္ဒရာအထိအနောက်အုပ်စုမဟာမိတ်တွေကိုတံပြန်ဖို့ရုရှားနဲ့တရုတ်နိုင်ငံကတီထောင်ခဲ့တာဖြစ်ပါတယ်။ဒီဖွဲ့ထဲမှာအိန္ဒိယ၊ပါကစ္စတန်ပြင်ရုရှားဩဇာလွှမ်းတဲ့ကဇက်စတန်၊ကဇကစ္စတန်၊တာဂျီကစ္စတန်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတွေအပါအဝင်ဗဟိုအာရှနိုင်ငံတွေလည်းပါဝင်ကြပါတယ်။အဲ့ဒီထိပ်သီးဆွေးနွေးပွဲမှာအီရန်ကလည်းအဖွဲ့ဝင်ဖြစ်တရားဝင်ပါဝင်မှုစီစဉ်ထားပါတယ်။ဘယ်လာရုစ်ကလည်းအဖွဲ့ဝင်ဖြစ်ဆောင်ဆိုင်နေတာပါ။ဒီနေ့အစည်းအဝေးကိုတော့အိန္ဒိယနိုင်ငံကကမ္ဘာရေးရာတွေမှာသူ့ရဲ့အရေးပါမှုကိုထုတ်ဖော်ပြတာတဲ့အနေနဲ့အင်ရှင်ဖြစ်လက်ခံကျင်းပမှာဖြစ်ပါတယ်။
မြန်မာစစ်ကောင်စီရဲ့စစ်တပ်ကိုစစ်လက်နက်တင်သွင်းတဲ့နေရာမှာစင်ကာပူခြေစိုက်ကုမ္ပဏီနောက်ထပ်90ခုပေါင်ပတ်သက်နေတယ်ဆိုပြီးတော့စင်ကာပူခြေစိုက်တဲ့ CNN သတင်းဌာနကနေပေါ်ပြရေးသားပါတယ်။ မြန်မာစစ်တပ်ကိုစစ်လက်နက်တင်သွင်းတဲ့နေရာမှာစင်ကာပူကုမ္ပဏီ48ခုပါဝင်ပတ်သက်တယ်လို့မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကူစလဲကဖော်ပြခဲ့တဲ့နောက်အခုနောက်ထပ်ကုမ္ပဏီ90ခုကိုထပ်မံဖော်ထုတ်တွေ့ရှိတာလို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတော့စင်ကာပူလွှတ်တော်အမတ်2ဦးကစင်ကာပူအစိုးရကိုမေးမြန်းရမှာတော့မြန်မာနဲ့ပတ်သက်လို့စင်ကာပူအစိုးရအနေနဲ့အထွေထွေကုန်သွယ်ရေးတားမြစ်အရေးယူတာမျိုးလုပ်ဖို့မရှိဘူးလို့စင်ကာပူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan ကဖြေကြားတယ်လို့ CNN ကရေးပါတယ်။ခိုင်မာတဲ့အချက်လက်ပေါ်ထိထိရောက်ရောက်နဲ့စုံစမ်းစောင့်ကြည့်နိုင်ဖို့ကတော့မြန်မာနိုင်ငံအတွင်းမှာစစ်လက်နက်ထုတ်လုပ်မှုတွေမှာဂျာဂန်ဘလူးပတ်သက်နေလဲဆိုတာကိုသိနိုင်ဖို့အတွက်ပို့ကုန်ငွေပေးငွေချေအထောက်ထားလိုမျိုးအသေးစိတ်ကိုပို့သိနိုင်ဖို့ကြိုးစားနေတယ်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီးကတုံ့ပြန်ထားပါတယ်။ဒါပေမဲ့မြန်မာကတရားဝင်ကုန်သွယ်ရေးပို့ဆုပ်မှုမျိုးဒီစင်ကာပူအစိုးရမူဝါဒမှာရည်မှန်းထားတာမရှိဘူးလို့ရှင်းပါတယ်။စင်ကာပူနဲ့မြန်မာကြားအပြန်အလှန်ကုန်သွယ်မှုဟာ2022ခုနှစ်အတွင်းမှာအမေရိကန်ဒေါ်လာ1.2 billion ရှိခဲ့တယ်လို့ဆိုပါတယ်။ကုန်သွယ်ရေးပို့ဆုပ်မှုဟာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုကိုထိခိုက်စေပြီးတော့မြန်မာလူထုရဲ့အခက်အခဲတွေကိုပိုပြီးတော့ဆိုးဝါးစေမယ်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီးကတုံ့ပြန်ထားပါတယ်။ကုလသမဂ္ဂအထူးကူစလဲတอมအန်ဒရူးစ်ရဲ့အစည်းအဝေးထဲမှာတော့အနာသိမြန်မာစစ်တပ်ဟာရုရှားကနေပြီးတော့ဒေါ်လာ406တန်းဘူးတရုတ်ကနေဒေါ်လာ268တန်းဘူးဝယ်ယူတင်သွင်းခဲ့တယ်လို့ပဲစင်ကာပူဟာအရေးပါတဲ့ဂျာကန်နီယာအဖြစ်နဲ့ဒါဇင်နဲ့ချီတဲ့လက်နက်ကုမ္ပဏီတွေထံကနေပြီးတော့ဒေါ်လာ254တန်းဘူးစင်ကာပူကတဆင့်မြန်မာစစ်တပ်ကိုပြည်ပတင်သွင်းခဲ့တယ်လို့ဖော်ပြထားပါတယ်။လက်နက်ပွဲစားတွေမှာစင်ကာပူဘန်တွေကိုအသုံးပြုခဲ့တယ်လို့လည်းဆိုပါတယ်စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကတော့မြန်မာကိုစစ်လက်နက်တင်ပို့မှုတွေဟန်တားဖို့လှုံ့ဆော်သွားမယ်လို့အဲ့ဒီတုန်းကတုံ့ပြန်ခဲ့ပါတယ်။စင်ကာပူအစိုးရအနေနဲ့လက်နက်မဲ့မြန်မာပြည်သူတွေအပေါ်စစ်တပ်ကကြမ်းဖက်တဲ့နေရာမှာတုံးနိုင်တဲ့စစ်လက်နက်ပစ္စည်းတွေပေးပို့ဖို့ဘယ်တုန်းကမှခွင့်ပြုခဲ့တာမျိုးမရှိဘူးလို့တုံ့ပြန်ထားပါတယ်။စင်ကာပူအစိုးရရဲ့ကုလသမဂ္ဂသဘောတူညီချက်တိုင်းချထားတဲ့ဥပဒေကိုချိုးဖောက်သူလူပုဂ္ဂိုလ်ဖြစ်စေကုမ္ပဏီကိုဖြစ်စေချက်ချင်းအရေးယူမှာဖြစ်တယ်လို့ပဲဒီလိုချိုးဖောက်ပို့အတွက်ကြိုးစားသူတွေကိုစုံစမ်းဖော်ထုတ်တဲ့နေရာမှာကုလထုကူစလေပြပိုးတဲ့သတင်းချက်လက်တွေအတွက်ကျေးဇူးတင်ကြောင်းလဲစင်ကာပူနိုင်ငံရဲ့ဌာနပြောခွင့်ရသူကအဲ့ဒီအချိန်ကပြောဆိုခဲ့ပြီးပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအရှေ့ပြောင်းပိုင်းကလူမျိုးရေးပဋိပက္ခတွေနဲ့မငြိမ်မသက်ဖြစ်နေတဲ့မဏိပူရပြည်နယ်ကစာတင်ကြောင်းတွေကိုဇူလိုင်လ5ရက်ဗိုလ်တူးနေ့ကနေပြီးစတင်ပြန်လည်ဖွင့်လှစ်သွားမယ်လို့ပြည်နယ်ဝန်ကြီးချုပ်အန်ဘီရစင်ကပြောကြားကြောင်းအိန္ဒိယ ANI သတင်းမှာဖော်ပြထားပါတယ်တရန်ကနေ၈တန်းထိကြောင်းတွေပြန်ဖွင့်မယ်လို့ဆိုပါတယ်မဏိပူရမှာမေလ၄ရက်နေ့ကလေးကကျောင်းတွေပိတ်ထားခဲ့ရပြီးစောပိုင်းတုန်းကနွေရာသီအလရက်ကိုမေလ30အထိကြီးညာထားပေမဲ့နောက်ပိုင်းပြည်ထောင်စုတာဝန်ရှိသူတွေကကျောင်းဖွင့်ချိန်ကိုဇူလိုင်၁ရက်နေ့အထိရွှေ့ဆိုင်းခဲ့တာပါအဲ့ဒီနောက်ပိုင်းဇူလိုင်၈ရက်အထိထပ်မံရွှေ့ဆိုင်းခဲ့တာဖြစ်ပါလေမေလ3ရက်နေ့ကစပြီးလူမျိုးရေးပဋိပက္ခတွေဖြစ်ပွားခဲ့ပြီးလူ80ထက်မနည်းသေဆုံးကလူ4000ကျော်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပါတယ်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဝေးလခေါင်တိလာတဲ့မဏိပူရပြည်နယ်ထဲမှာအနာပိုင်းတွေကလုံခြုံရေးတပ်ဖွဲ့ဝင်တွေအများပြချထားပေမဲ့အကြမ်းဖက်မှုနဲ့မိရှုမှုတွေဂျူကြားဂျူကြားဖြစ်နေစေဖြစ်ပါလေ။အကြမ်းဖက်မှုစတင်ခဲ့တဲ့နေရာတွေကိုနှိမ်နှင်းပြီးအထူးသဖြင့်ထိခိုက်နေတဲ့နယ်မြေတွေမှာပြည်နယ်တပ်ဖွဲ့တွေအနေနဲ့အရန်တပ်ဖွဲ့တွေတပ်ဖြန့်ချထားတယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။အခုချိန်ထိအချင်းများနေတဲ့လူအုပ်စုတွေကြားငင်းချိုင်းဆွေးနွေးပွဲတွေအခြေချင်းလှုပ်ဆောင်ခဲ့ပေမဲ့ပြက်ပြားသွားခဲ့ပြီးပြည်နယ်တွင်းအကြမ်းဖက်ဖြစ်စဉ်တွေလုံးဝရပ်တန့်မရနိုင်တဲ့အခြေအနေဖြစ်နေပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9413လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်တနင်္လာနေ့အစောပိုင်းတုန်းကဒီသိမ့်ပိုက်ခံအနောက်ဘက်ခံမှာရှိတဲ့စစ်သွေးကြွတွေအမခံစခန်းတစ်ခုကိုအစ္စရေးကနေပြီးတော့အဝေးထင်း drone တွေနဲ့တိုက်ခတ်တဲ့နေရာမှာပါလက်စတိုင်း၈ဦးထက်မနည်းသေဆုံးပြီးတော့လူ90ဒဏ်ရာရထားတယ်လို့ပါလက်စတိုင်းကျမကြီးတာဝန်ရှိသူတွေကပြောပါတယ်ဂျနင်းဒုက္ခသည်စခန်းကိုတိုက်ခိုက်ခဲ့တာဖြစ်ပြီးတော့စစ်သွေးကြွတွေရဲ့ကုကေးဌာနကိုညလေကောင်မှာစစ်ဆင်ခဲ့တာဖြစ်ပြီးတော့ဖြစ်တယ်ဆိုပြီးတော့အစ္စရေးစစ်တပ်ဘက်ကတုံ့ပြန်ပါတယ်ဒါဟာတနစ်ကျော်အတွင်းအနောက်ဘက်ကမ်းဒေသမှာအစ္စရေးရဲ့အကြီးဆုံးစစ်စီရင်တစ်ခုလည်းဖြစ်ပါတယ်စခန်းရဲ့ဒီလူစီကားရလမ်းတွေပေါ်ကနေပြီးတော့မိဂိုလုံးတွေတက်လာတာတွေ့ရပြီးတော့အပြန်အလှန်ပြစ်ခတ်နေတာတွေဝေဟင်မှာ drone တွေပြန်ဝဲနေတာတွေကြားရပါတယ်။တချို့နေရာတွေမှာလက်ဆက်မီးပြတ်တောက်နေပြီးတော့လမ်းချင်းချင်းတွေမှာတော့ Israel စစ်တပ်ဝင်နိုင်ဖို့အတွက်ဒီစစ်တပ်ကနေပြီးတော့မြေထိုးဆက်တွေနဲ့ထိုးပြီးတော့လမ်းရှင်းနေတာကြောင့်အဆောင်အုံတချို့ပျက်စီးကုန်တယ်လို့ဒေသခံတွေကပြောကြပါတယ်။အခုတက်ခိုက်မှုကိုပါလက်စတိုင်းတွေနောက်ဒီအိန္ဒိယဂျော်ဒန်နဲ့အီဂျစ်ပါဝင်58နိုင်ငံပါ OIC Islamic ပူးပေါင်းဆောင်ရည်အဖွဲ့ကလည်းဝေဖန်ရှုတ်ချထားပါတယ်။ ပြပိကအခြေအနေကိုအနိကစောင့်ကြည့်နေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကဆိုပါတယ်။အရသာပြည်သူတွေအသက်အန္တရာယ်ကာကွယ်ဖို့ဖြစ်နိုင်သမျှသတိကြီးကြီးထားပြီးတော့ဆောင်ရွက်ကြဖို့အရေးကြီးတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။အခုတိုက်ခိုက်မှုတွေကိုကြည့်လို့ရှိရင်ဒေသတွင်းညီညာရေးဖော်ဆောင်မှုအတွက်အစ္စရေးနဲ့ပါလက်စတိုင်းလူမျိုးရေးတပ်တွေကြားပူးပေါင်းဆောင်ရွက်မှုလိုအပ်နေတယ်ဆိုတာကိုပြနေတယ်လို့ဆိုပါတယ်။အဲ့ဒီနေရာဟာ2022ခုနှစ်နှွေးကစပြီးတော့အစ္စရေးနဲ့ပါလက်စတိုင်းအကြမ်းဖက်မှုတွေပြန်ဖြစ်လာတဲ့နေရာဖြစ်ပါတယ်။
ဟာဗာတက္ကသိုလ်ကျောင်းဝင်ဝင်ဆုံးဖြတ်ရမှာလူပြည်ကျောင်းသားဟောင်းအများစုရဲ့မျိုးဆက်တွေအစဉ်ဆက်ကိုဦးစားပေးတဲ့ကျောင်းဝင်ခွင့်ကတခြားလူနည်းစုကျောင်းသားတွေပေါ်တရားမျှတမှုမရှိဘူးဆိုပြီးပြည်သူ့အခွင့်အရေးတောင်းဆိုလှုပ်ရှားတဲ့ဥပဒေအဖွဲ့တစ်ဖက်ကဟာဗာတက္ကသိုလ်ကိုတရားစွဲဆိုလိုက်ပါတယ်။ဘောဆောင်အခြေစိုက်အကျိုးမြတ်မယူပဲရှေ့နေများအဖွဲ့ကနယူးအင်္ဂလန်ကလူမင်းနဲ့လက်တင်အမေရိကနယ်ပွားတွေကိုစားဟာဗာရဲ့ဝင်ခွင့်စနစ်ကနိုင်ငံသားအခွင့်အရေးအဥပဒေကိုချိုးဖောက်တယ်လို့ဆွဆွဲကတရားစွဲဆိုလိုက်တာဖြစ်ပါတယ်။အရင်မျိုးဆက်ကလေးကရရှိလာတဲ့အခွင့်အထူးတွေနဲ့အကျိုးကျေးဇူးတွေကိုလက်ရှိကလေးတွေအထိဘာလို့ဆက်ချီးမြှင့်တာလဲလို့အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Ivan Espinosa Madrigal ကမင်းကိုထုတ်ခဲ့ပြီးမိသားစုနောက်ခံတဲ့ချမ်းသာအကျွေးဝမှုကကောလိပ်ဝင်ဝင်လုပ်ငန်းစဉ်မှာတိုက်တာစရာမဟုတ်လို့သိရောက်မှုလည်းမရှိသင့်ပါဘူးလို့ထောက်ပြပါတယ်။အရင်သတင်းတစ်ပတ်ကတရားရုံးချုပ်ရဲ့စုပ်ပြချက်ကြောင့်တိုက်သူနဲ့ကောလိပ်ဝင်ဝင်တွေမှာအားနည်းတဲ့လူနာစုအုပ်စုဝင်တွေကိုဦးစားပေးစဉ်းစားတဲ့ကျောင်းဝင်ခွင့်စနစ်အဆုံးတက်ပြီးသွားတဲ့နောက်မှာဒါကိုစန့်ကျင်တဲ့အနေနဲ့တံပြန်ဆန္ဒပြမှုတွေဖြစ်နေတာပ
ါရုရှားနိုင်ငံဆိုင်ရာအမေရိကန်တံမတ်ကြီးဟာရုရှားကဖမ်းဆီးထားတဲ့ဒီ Wall Street Journal သတင်းထောက် Ivan Grushkovich ကိုမော်စကိုမှာတင်းလာနေကတွေ့ရောက်တွေ့ဆုံခဲ့တယ်လို့ The Wall Street သတင်းစာမှာရေးပါတယ်လွန်ခဲ့တဲ့3လဖမ်းဆီးခံပြီးကြတဲ့ကဆိုလို့ရှိရင်တံမတ်ကြီးအနေနဲ့ဒုတိယအကြိမ်တွေ့ခွင့်ရတာပါသူ့ကိုတရှို့မှုနဲ့ဆွဲချက်တင်ထားပြီးတော့ဒီဆွဲချက်ကိုတော့သူကညှင်းဆန်ပါတယ်သတင်းထောက် Grushkovich ကိုတံမကြီး Lin Tracy ကဘယ်နေရာမှာတွေ့ဆုံခဲ့တယ်လဲဆိုတာကိုတော့အသေးစိတ်ဖော်ပြမထားပါဘူးသူဟာ March 29ရက်နေ့မှာဖမ်းဆီးခံပြီးတဲ့နောက် April လတွင်မှာတံမကြီးကပထမဆုံးကြိမ်တွေ့ခွင့်ရတာဖြစ်ပါတယ်သူဟာရုရှားမျိုးတစ်မျိုးကိုတွားပြီးတော့သတင်းယူစင်မှာစစ်ဖက်လှည့်ဝှက်ချက်တွေကိုရယူဖို့ကြိုးစားခဲ့တယ်ဆိုပြီးတော့ရုရှားကဆွဆွဲဖမ်းဆီးထားတာဖြစ်ပါတယ်အမှုရင်ဆိုင်ရစဉ် Moscow အချင်းထောင်ကနေလှုပ်ပေးဖို့အသက်31နှစ်အရွယ်ရှိတဲ့သတင်းတောက် Grushkovich ကတရားရုံးကိုယူခံထားပြီးမြဲတရားသူကြီးကဒါကိုပြီးခဲ့တဲ့လကပဲပယ်ချခဲ့ပါတယ်ခင်ဗျာ
စူပူအောင်ကြောင်းမှုတွေဖြစ်နေတဲ့ပြည်သင့်နိုင်ငံမျိုးတော်ပါရီရဲ့တောင်ပိုင်းစင်ချိန်ဘုံလာရက်ဆို့စ်မျိုးကမျိုးတော်ဝင်ဗန်စင်ရှောင်းမာရဲ့နေအိမ်ကိုတင်းငုံနေတဲ့အစောပိုင်းကမိရှုထားတဲ့ကားနဲ့ဝင်တိုက်ခဲ့တဲ့အတွက်ကြောင့်သူ့ကိုစာနာထောက်ခံကြောင်းပြသတဲ့အနေနဲ့အဲ့ဒီမျိုးမှာနေထိုင်သူတွေကရာနဲ့ချီပြီးစာနာပြခဲ့ကြပါတယ်။တနည်းလာနေမှာဒေသခံတွေနဲ့ဒီမျိုးတော်ဝင်ရှောင်းမာကလည်းစိုက်ပုတ်ကိုင်းလမ်းလျှောက်ခဲ့ပြီးဒေသခံတွေကလက်ခုပ်တီးအားပေးခဲ့ကြပါတယ်။ပါဝင်သူလူဦးဖြစ်တဲ့တိုက်သူကြောင်းဆရာဒေါမနစ်ဆိုဆိုကတော့ငယ်တက်ကြွတဲ့မြို့တော်ဝင်ဟာသူ့လုပ်တာဝန်တွေကိုအင်ပြေအပြေလှုပ်ဆောင်သူဖြစ်တယ်လို့ပြောပြီးသူ့မိသားစုကိုပါပြစ်မှတ်ထားတိုက်ခိုက်ခံလို့ဒီတိုက်ခိုက်မှုအတွက်ခွင့်ပြုလို့မရတဲ့အကြောင်းနဲ့မြို့သူမြို့သားတွေအလွန်စိတ်ထိခိုက်တဲ့အကြောင်းပြောပါတယ်တိုက်ခိုက်မှုကြောင့်သူ့ရဲ့ဇနီးနဲ့ကလေးတူတန်းရရှိခဲ့ကြောင်းမြို့တော်ဝင်ကပြောပြီးအဓိကရုံးတွေမှာအစိုးရရဲ့ရေးယူတာတွေအလွန်အားနဲ့နှောင့်နှေးနေတာကိုဝေဖန်ခဲ့ပါတယ်အင်္ဂါနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုသားညဦးနဲ့ဒူချင်ညာပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်တော်မှာပါစကိုင်းတိုင်းရေမပင်ခရိုင်ဆလင်းကြီးမြို့နယ်မှာရှိတဲ့ကျေးရွာတွေမိရှုခံနေရတာတလနီးပါးရှိလာပြီလို့ဒေသခံတွေကပြောကြပါတယ်နေအိမ်တွေမကြာခဏမိရှုခံရလို့ရွာထဲမနေရဲပဲထွက်ပြေးနေသူတွေလည်း 9,000 ဝန်းကျင်လောက်ရှိလာနေပြီးသူတို့အတွက်အကူအညီတွေလိုအပ်နေတယ်လို့စစ်ရှောင်တွေကိုအကူအညီနေသူတွေကပြောပါတယ်စလင်းကြီးမြို့နယ်ဘက်ကအခြေအနေသတင်းပေးပို့ထားတာကိုမတ်သိန်ကြီးထိုက်တင်ပြပေးပါမယ်
။စကိုင်းတိုင်းစလင်းကြီးမြို့နယ်ညောင်ပင်ကြီးချေရွာမှာရှိတဲ့ရွာရဲစခန့်ကိုပြီးခဲ့တဲ့ဇွန်လ9ရက်နေ့တုန်းကဒေသခံကာကွယ်ရေးအဖွဲ့တွေဝင်ရောက်တိုက်ခတ်ပြီးနောက်ပိုင်းညောင်ပင်ကြီးချေရွာထဲမှာလူနေအိမ်တချို့စတင်မိရှုခံခဲ့ရတာပါ။အဲ့ဒီနောက်ပိုင်းကဆက်လို့ချေရွာတွေမကြာခဏမိရှုခံနေရတာအခုဆိုရင်တလနီးပါးလောက်ကိုရှိလာနေပြီလို့ဒေသခံတွေကပြောပါတယ်။ညောင်ပင်ကြီးရွာထဲမှာစစ်ကောင်စီတပ်ဖွဲ့တွေအခြေချနေထိုင်ပြီးအနီးဝန်းကျင်ကကျေးရွာတွေကိုလည်းနောက်ပိုင်းမှာမီးရှို၆လှန်နာစစ်ကြောင်းထိုးတာတွေရှိတာကြောင့်ဒေသခံတွေမနေရတော့ပဲထွက်ပြေးတိမ်းရှောင်နေကြရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ပြည်သူ့မှပြည်သူတို့ပရဟိတအဖွဲ့ဝင်တို့ကပြောပါတယ
်ဇူလိုင်လ၁ရက်နေ့တော့အရင်ကငယ်မီးရှို့တွေရအဲ့ဒီနောက်တော့မမြင်သေးဘူးပေါ့လေလောဆယ်တော့အချို့လည်းရွာပြေးပြန်ပြီးတော့ဆန်ပြီးတော့လို့ဝင်လာပြီးရှိတယ်လို့ဟိုရှိတယ်ပေါ့နော်ဟိုနေတော့နေထိုင်ရတဲ့အနေအမှားတော့မရှိသေးဘူးရလက်ရှိလက်စလင်းကြီးမျိုးတဲ့မှာစိတ်ကြောင်းထိုးနေတာလည်းရှိတယ်ကျွန်တော်မျိုးပြီးပေါင်းသွားရမှာရှိတယ်လို့သိရတယ်ရ
ထွက်ပြေးနေကြတဲ့ဒေသခံတွေတဲကတချို့ဟာရွာလဲခွင်းထဲမှာပဲဖြစ်တယ်လို့နေရတဲ့အခြေအနေမှာရှိနေပြီးလက်တလောစားတောက်ရေးအတွက်ကူညီပေးနေသူတွေကပဲချက်ပြုတ်ကျွေးနေရတာလို့လည်းသိရပါတယ်။စီပေဒုက္ခတဲ့တွေအတွက်ဆန်းနဲ့ရိတ်ခအဆင်ပြေစေဖို့ကုံစင်းတွေကူညီပေးနေတဲ့မုံရွာအမြင့်လန်းတပိတ်ဥဆောင်ကော်မတီဝင်တဦးကစစ်ဆောင်တွေရဲ့လက်တလောအခက်အခဲတွေကိုအခုလိုပြောပြပါတယ်
။ညောင်မင်းကြီးဘက်မှာရှိတဲ့အဖွဲ့တွေကသမီးချက်ပြုတ်ပါညာတာဝန်ယူပေးရပြီးတော့ချက်ကျွေးရတယ်။စစ်ဆောင်နေရာကဟိုလောက်ရှိတယ်၁၈နေရာလောက်ရှိတယ်ဗျ။လူကြီးရတော့9,000အဲ့ဝင်းကြီးလောက်တွေရှိတယ်။တချို့ကတော့နီးစက်ရာကိုဆွေမျိုးသားချင်းဒေသတွေကိုသွားပြီးတော့နေရတာပေါ့။အဲ့1,000ဝင်းကြီးလောက်ကအလောက်နေကြတယ်တရတရကိုကျွန်တော်တို့အဲဆန်တို့စီတို့ဆိုရင်အဲဆန်အိတ်50တိကိုကုန်နေလို့ပြောတယ်ဗ
ျဆလင်းကြီးမြို့နယ်မှာဆစ်ဆောင်နေရတဲ့ကြေးရွာရှစ်ရွာဝင်းကျင်ရှိနေပြီးဆစ်ဆောင်နေအတွက်အကူအညီတွေလွတ်နေတယ်လို့လည်းသူကပြောပါတယ်ဒီတော့အတွင်းဆစ်ကောင်စီတပ်ဖွဲ့ဝင်တွေဟာစကိုင်းတိုင်းမုံရွာကနေညောင်ပင်ကြီးစီကိုပြီးခဲ့တဲ့ဇွန်လတရနေ့ကလေးကရေချောင်းကနေတဆင့်အသွားပြန်လုံနေတယ်လို့ဒေသခံတွေကပြောပါတယ်အခုနောက်ပိုင်းထိတွေ့တိုက်ပွဲတွေသိမရှိပေမဲ့ချင်းတွင်းမြေကမ်းပေးမှာရှိတဲ့ရွာတွေမကြာခဏမိရှို့ခံရတဲ့အခြေအနေကြောင့်ရွာတွေပြန်မဝင်ရဲပဲနေထိုင်စားသောက်ရေးအတွက်အကူအညီတွေလိုအပ်နေတာဖြစ်ပါတယ
်မတ်တေဂီထိုက်ကဆလင်းကြီးအခြေအနေကိုတင်ပြခဲ့တာပါကောလင်းအခြေအနေကဘလို့ရှိပါလဲဂျွန်လာ30နှစ်ကြာကလက်နက်ကြီးကြားရောက်ပေါက်ကွဲလို့9နှစ်အရွယ်ကလေးငယ်တူပါဝင်ဒေသခံ၄ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်ကျွန်တော်တလအတွင်းမှာပဲကောလင်းမြို့နယ်အတွင်းလက်နက်ကြီးနဲ့ပစ်ခတ်ခံရတာ၃ချိန်ထက်နဲ့ရှိခဲ့တယ်လို့သိရပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပါမယ
်စကိုင်းတိုင်းကောလင်းမြို့နယ်ကျော်စရာရက်ွက်ထက်ကိုစစ်ကောင်စီတပ်ဖွဲ့တွေပစ်ခတ်လိုက်တဲ့လက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ခုနှစ်နှစ်ဝန်းကျင်အရွယ်ကလေးငယ်တူအပါအဝင်ဒေသခံ၄ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကျွန်လ30ရင်းနေညတကောင်အချိန်မှာပစ်ခတ်ခဲ့တာဖြစ်ပြီးကျွန်းလာတလအတွင်းမှာရင်ကောလင်းမြို့နယ်ကရက်ွက်တချို့ကိုလက်နက်ကြီးနဲ့ပစ်ခတ်တာ၃ချိန်ထက်မနည်းရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါရယ်။ကိုးတောင်ဘုတ်ကြီးရွာဖက်မှာဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကောလင်းမြို့နယ်ထွေအုပ်ရုံးမှာရှိတဲ့စစ်ကောင်စီတပ်ကအခုလိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်ပြီးကျော်စရရက်ွက်ကနေအိမ်နှလုံးပေါ်ကြောက်ပောက်ကွဲခရာကနေလူ၄ဦးသေဆုံးခဲ့တာလို့ဒေသခံတဦးဖြစ်တဲ့ကိုရောင်နေကပြောပါရယ်။အိမ
်ကတော့အခုကြတဲ့အိမ်ဟိုတိတ်ထဲမှာရာသီ3ရောက်တည်သွားတဲ့အိမ်ကတော့သူတို့အဲ့အိမ်ပေါ်ကနေဖောက်ချလိုက်တော့မှလက်နက်ကြီးอ่ะအဲ့ဒါတော့တည်သွားတဲ့သူကတော့ဥတာထူးဒေါ်ဆန်းသူတို့လင်မယားပေါ့အမသူရဲ့အသက်9နှစ်ရွယ်စလီမာဒီပြသူကအဲ့စလီမာပြောပါမိဖို့မိတော်တာပေါ့သူအဲ့စလီမာကတည်သွားတော့သူရောက်အဲ့အိမ်ရတော့သူတို့အိမ်ရဲ့နောက်ကဒေသရဲ့အိမ်မှာနောက်ကအလုပ်တစ်ခုတောက်ပါတော့ကျပြောမှပြည့်ရတယ်ဒေါ်ဆန်းကြီးကြီးရတယ်ကျတော့သူကဘာလေးဦးရမှာပေါ့ဒီစင်သွားတာကျော်စီရရက်ွက်နဲ့ကျော်စီရရက်ွက်ကျတော့ကျွန်တော်ပြောမှဆင်တော့ရက်ွက်ကြီးပေါ့အမပြောမှဆိုလူကြီးရက်ွက်ပေါ့ရက်ွက်ကူမှာလို့စကားစကားညှန်းထူလိုက်တော့အဲ့ဒီလုံးစဲချအဲ့အင်ကြီးပေါ့ချပြောမှအမသူရဲ့အင်ကြီးသင်ထဲမှာနေပြီးခီဝါပေါ့စမ်းနဲ့ကလေးကလေးမလေးဆိုရင်ခေါင်းမချမရတော့လေကျော်စမ်းဆိုရင်ခဏကိုအဖို့ပိုင်းအဖို့ပြစီသွားတာကိုဆိုတော့သူတောင်းချက်ချင်းနဲ့ကြိုလိုက်တယ်ဗျာ
ကျော်စရရက်ကွက်နဲ့စစ်ကောင်စီတပ်တွေလက်နက်ကြီးအထိုင်ချထားတဲ့ထွေအုပ်ရုံးကမိုင်ဝက်လောက်သာဝေတယ်လို့လည်းဒေသခံတွေကပြောပါတယ်။အခုဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖုန်းပြန်လည်ဖြေကြားတာမရှိသေးပါဘူး။စစ်ကောင်စီတပ်တွေဟာအခုလိုလက်နက်ကြီးတွေနဲ့လူနေအိမ်တွေကိုမကြာခဏပစ်ခတ်လို့ရှိပြီးပြည်ခဲ့တဲ့ဂျွန်လတလားထဲမှာတင်း၃ချိန်ထက်မနည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာဒေသတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ရက်တွေလုပ်နေတာကြောင့်လို့တုံ့ပြန်ပြောဆိုလို့ရှိပါတယ
်။ကောလင်းချင်းတွေကိုတန်းလောင်တင်ပြခဲ့တာပါ။တကွေကျမအေးကိုစောင့်ကြည့်စစ်ဆေးကြမှာနေ့စဉ်စီးဝန်းသွားတာကိုကိုအိမ်သားထိုင်ကုန်ကနေကိုတိုင်စမ်းသပ်စစ်ဆေးလို့ရမယ့်စက်မျိုးကိုသုံးနိုင်တော့မှာဖြစ်ပါတယ်။လူသားတွေဆွပြတဲ့အခြေကြီးကနေကျမအေးချက်လက်တွေစောင့်ကြည့်စစ်ဆေးနိုင်အောင်တည်ထွင်ထားတဲ့ဆက်တဲ့အကြောင်းVOA သတင်းတော့ Multiple 3 people ထားတာကိုတော်ခင်ပြိုသက်ကပြောပြပေးပါဦးမယ
်အမှန်တန်များတရားလှတဲ့ကျမ်းမာရေးဆိုင်ရာအချက်လက်တွေကိုနေ့စဉ်နေ့တိုင်းအင်တာကနေစွန့်ပစ်နေကြတာဖြစ်ပါတယ်ဒီလိုစွန့်ပစ်လိုက်တဲ့အညစ်အကြေးတွေကိုအနီးကစောင့်ကြည့်လေ့လာမှုကနေကိုကျမ်းမာရေးတိုးတက်အောင်ကိုလှုပ်ဖို့အတွက်အခွင့်အလမ်းရှိနေပြီလို့ Stanford တက္ကသိုလ်ဆေးကျောင်းကစီလန်းကျောင်းဆိုင်ရာသုတေသနပညာရှင် ရှောင်းမင်းပတ်ကပြောပါတယ်
Here's a prototype that we work on
ဒါကကျွန်တော်တို့စမ်းသပ်နေတဲ့နမူနာပုံစံလေးပ
ါ ပတ်ဟာ smart drive လို့ခေါ်တဲ့ smart inkjet ကိုတီထွင်နေသူပါအင်နာအသုံးပြုသူရဲ့မရှင်ကိုကြည့်ပြီးရတဲ့အချက်လက်တွေကိုရှယ်ဝန်သူနာပြုလို့လို့ကျမရေးဆောင်ရှောက်ပေးသူစီကိုပို့ပေးနိုင်အောင်လုပ်နေတာပါ
And we are looking at those X-Creta with a computer vision and
ဆက်ပြလိုက်တဲ့ဂျင်ကြီးဂျင်ငယ်တွေကိုကွန်ပျူတာနဲ့ဉာဏ်ရည်ထု AI တို့နဲ့စမ်းစစ်ပြီးသူ့မှာဘာယောဂအစပြိုးနေတယ်ဆိုတာကိုသိအောင်လုပ်ဖို့ပါဒါမှမဟုတ်ယောဂကိုကြိုတင်ကာကွယ်ဖို့လုပ်နေတာပ
ါ Camera is located ကင်မရာကိုဒီထိုင်ကုန်းအောက်မှာထည့်ထားပါတယ
်ပတ်ဟာတောင်ကိုရီးယားကအိုင်ဂျန်ကုမ္ပဏီမှာအလုပ်လုပ်ပါတယ်ကိုယ့်ရဲ့တကူရဲ့ကျန်းမာရေးအခြေခံလိုအပ်ချက်တွေအဟာရဆိုင်ရာအကြံပေးချက်တွေကိုလက်ကင်ဖုန်းကိုပို့ပေးနိုင်တဲ့ဆက်ကလေးကိုကို့အင်တာမှာကိုတက်ပြီးသုံးနိုင်အောင်သူတို့ကုမ္ပဏီကပထမဆုံးလူသုံးကုန်ဖြစ်နေတီထွင်နေတာဖြစ်ပါတယ်သူတို့နောက်တီထွင်မဲ့ဆက်တွေမှာဆိုကျန်းမာရေးဆိုင်ရာအခြေအနေအများပြားကိုစောင့်ကြည့်နိုင်အောင်လုပ်ပေးမှာဖြစ်ပြီးကင်ဆာရောဂါအတွက်အစပြုအဆင့်တွေကိုပါပြောပြနိုင်ခြေရှိတာမယ်လို့လည်းပေါက်ကပြောပါတယ်နောက်ပြင်သစ်ကုမ္ပဏီတစ်ခုဖြစ်တဲ့ Withings ကနေတီထွင်ထားတဲ့ U-Scan ဆိုတဲ့ဆက်ကလေးကတော့ C နမူနာအတွက်ဆန်းစစ်ပေးပါတယ် This လို့ပြပြဝိုင်းဝိုင်းပုံဆက်ကလေးဟာသုံးဖို့လွယ်ကူတယ်လို့ U-Scan ဆက်ထုတ်လို့ရမှု Julius Dawabran က VOA ကိုပြောပါတယ
် Urine is an amazing source of health information
C ဟာဒုတိယရဲ့ကျန်းမာရေးဆိုင်ရာအချက်လက်တွေကိုပြောနိုင်တဲ့အံ့ဩစရာအရင်းမြစ်တစ်ခုပါစီမာဓာတ် drop down 3000လောက်ထိပါနေတာတွေ့ရပါတယ
်သူရဲ့ဆက်မှာရပ်ပေါင်း90လောက်အတွက်စမ်းသပ်စစ်ဆေးမှုတွေကိုမှတ်ပေးထားနိုင်တယ်မှတ်ဆက် cartridge ပါပြီးဒီမှတ်ဆက် cartridge ကိုအသစ်လဲပြီးသုံးနိုင်ပါတယ
် All you have to do is just to urinate and that's it
ကိုလောက်ရမှာကစီးသွာပေးဖို့ပါပဲဒါပဲလိုတာပ
ါဆက်ထဲမှာအပူဓာတ်နဲ့လှုပ်ရှားတဲ့ဆက်အသေးလေးရှိပြီးသူကစီးဆက်ကလေးတွေကိုစီးနမူနာစမ်းသပ်တဲ့နေရာကိုပို့ပေးပါတယ
် which will react with urine and generate a color change
အဲ့ဒီမှာရောက်လာတဲ့စီဟာဓာတ်ပြုတ်ပြီးအယောင်ပြောင်းသွားပါတယ်အဲ့ဒီလိုအယောင်အပြောင်းလဲကိုအာယုံခံဆက်ကတိုင်းပါတယ
်စီနမူနာအတွက်ရလက်ကိုမိနစ်ပိုင်းအတွင်းမှာပဲ app ပေါ်မှာတွေ့ရမှာပါကိုဝင်ရှိမရှိနဲ့အဟာရပြည့်ဝမှုရှိမရှိစောင့်ကြည့်မှတ်တမ်းတင်ပေးမဲ့ cartridge မှတ်ဆက်ကလေးတွေကိုအရင်ဆုံးထုတ်လုပ်ပေးမှာပါအခုခါမှာတကူရေသုံးအင်တာမှာပါဤပညာကိုသုံးနိုင်တဲ့အဆင့်ကိုရောက်လာနေပါပြီ။ဒါပေမဲ့အသုံးပြုသူတွေအနေနဲ့အခုလိုဆန်းသစ်တဲ့တီထွင်မှုကိုသူတို့ရဲ့နေတူကလုပ်နေရတဲ့ဂျင်ကြီးဂျင်ငယ်ဆန့်တဲ့ကိစ္စမျိုးမှာသုံးဖို့အတွက်အသင့်ဖြစ်မဖြစ်ကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ
်။စပါကြတဲ့အင်တာအကြောင်းကိုဒေါခင်ပြိုးသက်ကပြောပြခဲ့တာပါ။အခုတော့ဩစတြေးလျကိုသွားကြည့်ကြအောင်ဆိုခင်ဗျ။ဩစတြေးလျနိုင်ငံမှာ6သိရာသီရောက်ရင်လမ်းမတွေပေါ်မှာကားတိုက်ခံရတဲ့တိရစ္ဆာန်အကောင်ရင်များလာတာကိုတွေ့ရပါတယ်။ကမ်းပေါင်းသူတွေအနေနဲ့တောရိုင်းသတ္တဝါတွေကိုကားနဲ့မတိုက်မိအောင်စောင့်ရန်ရှောင်ရန်တွေကိုကျွမ်းကျင်သူတွေကအကြံပြုထားကြပါတယ်။ AB သတင်းဆောင်ပါတဲ့ပုဂ္ဂိုလ်ချိန်ခပ်ပြီးဗတ်ဒီတန်စင်ကပြောပြပေးပါပါ
။ဩစတြေးလျနိုင်ငံမြောက်ပိုင်းဒေသကလမ်းမတွေပေါ်မှာတားပိုက်ကောင်တွေခဏခဏကားတိုက်ခံရနေရှိပါတယ်။အထူးသဖြင့်6တွေ့ရသည့်အစမှာကားတိုက်ခံရတဲ့အကောင်ကြီးပူပြီးတော့တိုးလာတတ်ပါသည်
။ Cause it's getting colder and roads are are warm at night.
ရပ်ဘက်မှာအေးတဲ့အချိန်ကတ္တရာလမ်းကနှွေးနေတဲ့အတွက်လိမ့်ဆန်တွေတော်တော်များများလမ်းမပေါ်မှာတဲ့အိတာကနေကားနဲ့တိုက်မိတတ်ပါတယ်
။တားပိုက်ကောင်တွေတာမကတခြားတောရိုင်းတော်ဝါတွေလည်းကားတိုက်ခံရလို့သူတို့ရဲ့တရိတ်ဆန်ဆေးရုံစီကိုရောက်လာတတ်ကြတယ်လို့သူကပြန်ပြီးတော့ပြောပြပါသည်။
The crocodiles have been hit by cars.
ကားတိုက်ခံရတဲ့မိချောင်းတွေမွေတွေဆေးကုသပေးခဲ့ရတယ်လို့တခါကားတိုက်ခံရတဲ့ပင်လယ်လိပ်လေကျွန်တော်တို့စီရောက်လာပါတယ်
။ပင်လယ်တွင်းမှာ catering မြို့ကတော်ရိုင်းတရဝါကားတိုက်ခံရမှုကနှစ်နှစ်ဆက်တိုက်အများဆုံးအဖြစ်2022အာမခံကုမ္ပဏီရဲ့ချက်လက်တွေမှာမှတ်သားထားပါတယ်။တရိတ်ဆန်တွေကိုကားနဲ့တိုက်မိသူ9ယောက်မှ1ယောက်ကဘာလို့ရပါခံရမယ်မသိပဲဖြစ်တတ်ကြတယ်ဆိုပြီးအချက်လက်ကောက်ခံရရှိပါတယ်။
Of course an animal does run out in front of you.
ကားရှိမှာတတဝါတကောင်ဖြတ်ပြေးတယ်ဆိုရင်တော့မြ мян ရဲလိုက်ခြင်းနဲ့စိတ်ရှိပေမဲ့လည်းမောင်းတဲ့သူနဲ့ကားပေါ်မှာလိုက်စီးသူတွေဘေးကင်းစေဖို့ရှေးရှုတဲ့အနေနဲ့အတင်းလှမ်းကွေလိုက်တာ brake sound အုပ်လိုက်တာမျိုးမလုပ်ဖို့တိုက်တွန်းခြင်းပါတယ်
။ တရိတ်ဆန်တကောင်ကောင်ကိုကားနဲ့တိုက်မိသွားပြီဆိုရင်တော့ဒီတိုင်းထားပြီးတော့မောင်းပြေးမသွားကြဖို့ကိုလည်းတိုက်တွန်းထားပါတယ်
You do hit a wallaby or a possum or a bandicoot on the road.
ကားပိုက်ကောင်မျိုးနဲ့တရဝါတွေကိုကားနဲ့တိုက်မိပြီဆိုရင်တော့အရေးအကြီးဆုံးကသူတို့ရဲ့ bike ထဲကတားပိုက်အိတ်ထဲမှာအကောင်ပေါက်လေးတွေပါမပါသွားကြည့်ရမှာပ
ါ ထိခိုက်မိတဲ့တားပေါက်အငယ်လေးတွေကိုချစ်ချင်းဆေးရုံပို့နိုင်မှာသူတို့ဆက်လက်ပြီးတော့အသက်ရှင်နိုင်ခြင်းရှိပြီးကဲတင်နိုင်မှာဖြစ်တဲ့အကြောင်းတရိတ်ဆန်ဆရာဝန်တွေကအကြံပြုထားပါတယ်ရှင
်တော်ရိုင်းတရဝါတွေကားနဲ့မတိုက်မိအောင်ဆောင်းရန်ရှောင်းရန်တွေကိုမအီတန်စင်ကတင်ပြခဲ့တာပါ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ဒီနေ့မှာအမေရိကန်ပြည်ထောင်စုတည်ထောင်ခြင်း249နှစ်မြောက်ပြည်ပတ်လည်နေ့ကိုအမေရိကန်နိုင်ငံသားတွေကျင်းပနေကြပါတယ်1986ခုနှစ်ဇူလိုင်လ4ရက်နေ့မှာမြောက်အမေရိကကိုလိုနီခေတ်အစိုးရ73ခုရဲ့အုပ်ချုပ်မှုအဖွဲ့ဟာလွတ်လပ်ရေးကြေညာစရမ်းရဲ့အဆုံးသတ်ပြင်ဆင်ရေးသားချက်ကိုတည်ပြုခဲ့ကြပါတယ်ဒီလှုပ်ဆောင်ချက်ကြောင့်အနာဂတ်ပြည်နယ်73ခုဟာဗြိတိရှ်အင်ပါယာကနေလွတ်လပ်ရေးရယူကြောင်းကမ္ဘာကိုအသိပေးညင်ညာခဲ့ကြပါတယ်လွတ်လပ်ရေးညင်ညာစာရန်ဟာကိုလိုနီနယ်ချဲ့သူတွေရဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုတွန်းလှန်ခဲ့တဲ့နှစ်ပေါင်းများစွာကြိုးပမ်းခဲ့မှုရဲ့အထွတ်အထိပ်အောင်ပွဲဖြစ်ပါတယ်ဇူလိုင်4ရက်အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အတွက်သမ္မတဂျိုးဘိုင်ဒန်ကအခုလိုမိန့်ခွန်းပြောပါတယ
် America is always becoming always on the move always a work in progress
သူရှာအမြဲတမ်းတိုးတက်နေတာပါဒါကကျွန်တော်တို့နိုင်ငံရဲ့အသက်သွေးကြောအတွက်အဓိကကြတဲ့စကားလုံးတော့ချက်ကြတဲ့အယူဆအဓိကကြတဲ့မှတ်ချက်သတင်းစကားပါဒါကတိုးတက်မှုရှေ့သို့ရွေရှားနေမှုဖြစ်နိုင်သမျှအားလုံးဖန်တီးပေးမှုနဲ့ဂတိကဝတ်တွေကိုဖြည့်ဆွက်ပေးနိုင်မှုတွေပါဒါပေမဲ့ကျွန်တော်တို့ရဲ့ဒီမိုကရေစီနဲ့ပတ်သက်ပြီးအမြဲတမ်းအာမခံချက်ရှိမနေဘူးဆိုတာနဲ့ကျွန်တော်တို့ရဲ့ဘဝပုံစံနဲ့ပတ်သက်ပြီးဘာအာမခံချက်မှမရှိဘူးဆိုတာကိုကျွန်တော်တို့နေတိုင်းသတိပေးနေဖို့လိုပါတယ်ကျွန်တော်တို့ဒီအတွက်တိုက်ပွဲဝင်ရပါမယ်ကာကွယ်ရပါမယ်ဒါနဲ့ထိုက်တန်ဖို့အလုပ်တွေလုပ်ပြီးရအောင်ယူရပါမယ်ဒီနေ့ဟာကျွန်တော်တို့ကိုဟိုးရင်နှစ်ကာလကြာရှည်ကလေးကဘယ်အရာတွေကပေါင်းစည်းပေးခဲ့လဲကျွန်တော်တို့ကိုဘယ်အရာတွေကအတူတကွစူးစီးချီနှောင်ထားခဲ့လဲဆိုတာနဲ့ကျွန်တော်တို့ရဲ့အကောင်းဆုံးအနေထားနဲ့ဘယ်အရာတွေအတွက်အစွမ်းကုန်စူးစမ်းတိုက်ပွဲဝင်ခဲ့လဲဆိုတာကိုသတိရစေပါတယ်။ဒါကကျွန်တော်တို့ပြည်သူတွေပါ။ဒီစကားလုံးဟာအမေရိကန်ပြည်ထောင်စုမှာအနှစ်မပါတဲ့အကာအသတ်စကားခွန်းတော့မဟုတ်ပါဘူး။ကျွန်တော်တို့ပြည်သူအားလုံးဟာအမေရိကန်ပြည်ထောင်စုရဲ့အယူအဆလွတ်လပ်မှုတရားမျှတမှုနဲ့ဒန်းတူညီမျှမှုရင်းငံ့အကြောင်းကြီးတွေကကျွန်တော်တို့ရဲ့ခေတ်ကာလကွဲပြားခြားနားနေမှုတွေကိုရှင်သန်ကျော်လွှားနိုင်ကြောင်းတေချာစေဖို့ရာကျွန်တော်တို့တတ်နိုင်သမျှစွမ်းကုန်လှုပ်ဆောင်နေပါတယ်ဒါဟာကျွန်တော်တို့ကမ္ဘာကြီးရဲ့အနာဂတ်ထွန်းလင်းဖို့ရာလေနေရောင်လိုတောက်ပနေမှာဖြစ်ပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝက်အစီအစဉ်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်ကြတဲ့သတင်းနောက်မှတ်စုအင်တာဗျူးစီးပွားရေးလူမှုရှုခင်စတဲ့အပတ်စဉ်ခန္ဓာတွေကိုတင်ဆက်သွားဖို့ရှိပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးစာတွေပေးဖို့လိုတယ်သောတာရှင်တွေနားဆင်လိုတဲ့တိချင်းတွေကိုတောင်းယူလိုတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ကိုရေးသားပေးဖို့နိုင်ပါတယ်ဒါမှမဟုတ်လည်း Facebook ရဲ့ Messenger ကနေစာရေးသားပေးဖို့နိုင်ကြပါတယ်ဒေါက်တာရှင်နေစီကရေးသားပြပုချက်တွေကိုစောင့်မျှော်ကြိုးဆိုနေပါတယ်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ် ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာ VOA မြန်မာပိုင်းရဲ့စီစဉ်ရဲ့2023ခုနှစ်ဇွန်လ4ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေနေပါတယ်အခုဆက်လက်ပြီးသတင်းတော်မဆူအင်တာဗျူးစီးပွားရေးလူမှုရှုခင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့သတင်းတော်မဆူအဖြစ်အင်တာဗျူးတစ်ခုကိုကျွန်တော်တို့တင်ပြခြင်းပါတယ်အိန္ဒိယအစိုးရအနေနဲ့အိန္ဒိယဒေသဒေသတည်ငြိမ်လုံခြုံရေးအတွက်ဒီမိုကရေစီရေလှှရှားသူတွေဘက်ကရည်တည်တင်တယ်လို့အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်အခြေစိုက်ချင်းတိုင်းသားများအဖွဲ့ကတိုက်တွန်းလိုက်ပါတယ်။အဒီအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာပူးဆိုသုံးပုံကိုကိုညာဝင်းအောင်က VOA ရုံးချုပ်စတူဒီယိုမှာမေးမြန်းထားပါတယ်
။ဟုတ်ကဲ့။ပူးဆိုသုံးပုံကျွန်တော် VOA ကိုအခုလိုလာရောက်ပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတာကျေးဇူးပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးများချစ်တင်ပါတယ်
။ဟုတ်ကဲ့။ကျွန်တော်တို့အခုမေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုကိုဟုတ်လားအိန္ဒိယဝန်ကြီးချုပ်မိုဒီကနေပြီးတော့ဟိုလာရောက်တယ်သမ္မတဂျိုးဘိုင်ဒန်အဆိုရနဲ့တွေ့ဆုံဆွေးနွေးမှုတွေရှိတယ်ခင်ဗျာဟိုဒါကဒီသူတို့နှစ်နိုင်ငံကြားမှာရှိတဲ့ဆက်ဆံရေးဆိုပေမဲ့ဒီလိုအချိန်ကာလမှာဥဆိုသုံးမုံတို့ကလည်းမြမအရင်နဲ့ပတ်သက်ပြီးတော့ဟုတ်လားအိန္ဒိယအဆိုရကိုတခုခုဟုတ်လားပြောပေးပါတိုက်တွန်းပေးပါဆိုပြီးတော့သမ္မတဂျိုးဘိုင်ဒန်အဆိုရကိုတောင်းဆိုထားတယ်လို့ကျွန်တော်သိရပါတယ်ဆိုတော့ဘာကြောင့်တောင်းဆိုတာပါလဲဘာတွေတောင်းဆိုတာပါလဲ
ကျွန်တော်တို့တောင်းဆိုတဲ့ဟာကဒီတပ္ပတဘိုင်ဒန်ကနေအိန္ဒိယဝန်ကြီးချုပ်မိုဒီတွေ့တဲ့ခါကျရင်ဒီအိန္ဒိယအနေနဲ့ဖက်ဒရယ်ဒီမိုကရေစီအရေးပဲမှာပြက်ပြက်တာတာပွင့်ပွင့်လင်းလင်းပါဖို့တိုက်တွန်းစီချင်တယ်အဲ့ဒါလို့ပါလာရင်အိန္ဒိယပါလာရင်ကျွန်တော်တို့အတွက်လည်းကောင်းတယ်အိန္ဒိယအတွက်လည်းအကျိုးရှိဖို့ဖြစ်မယ်လို့ကျွန်တော်တို့အဲ့လိုပဲသုံးသပ်တယ
်ဟုတ်ကဲ့ဒီ1988ရှစ်လေးလုံးလူမှုအုံကြွားမှုနောက်ပိုင်း1990ရွေးကောက်ပွဲနောက်ပိုင်းမှာအိန္ဒိယအစိုးရအနေနဲ့ဒီမြန်မာပြည်ဆိုင်ရာသူ့ရဲ့မူဝါဒချမှတ်တဲ့အခါမှာဟာလာဟို look east ဆိုတော့ဒီအရှေ့ဘက်နိုင်ငံတွေကိုဂယုစိုက်ပါကြည့်ပါဆိုတဲ့သဘောမျိုးနဲ့မူဝါဒချမှတ်ကျင့်သုံးလှုပ်ဆောင်လာတယ်နောက်ပိုင်းမှာကျတော့ act e ဆိုပြီးတော့ဟာလာဒါထိတွေ့ဆက်ဆံမှုတွေလုပ်ရမယ်ဆိုပြီးတော့သူတို့လှုပ်ဆောင်လာတာကြီးရှိပါတယ်အခုချိန်ထိလည်းစစ်ကောင်စီနဲ့အိန္ဒိယတို့ကဒီဟာလက်နက်ကိစ္စတွေမှာအခြားသောကိစ္စတွေမှာပူးပေါင်းဆောင်ရွက်မှုတွေလည်းကျွန်တော်တွေ့နေရဆိုတော့သူ့နိုင်ငံရဲ့အကျိုးစီးပွားရှိနေတဲ့အချိန်မှာဥဆိုသုံးမုံတို့ရဲ့တိုက်တွန်းချက်ကဘယ်ဟာထင်ပါမလားအောင်မြင်ပါမလားခင်ဗျအ
ောင်မြင်မယ်လို့ကျွန်တော်တို့သုံးသပ်တယ်ဘာဖြစ်လို့လဲဆိုတော့ဒီ act is policy အိန္ဒိယကနေကျင့်သုံးနေတဲ့ဟာကအခုကျွန်တော်တို့သုံးသပ်ချက်ကတော့အလုပ်မဖြစ်ဘူးအိန္ဒိယအတွက်အိန္ဒိယအကျိုးစီးပွားအတွက်အလုပ်မဖြစ်ဘူးဘာဖြစ်လို့လဲဆိုတော့သူတို့အနေနဲ့ကဒီနေဆက်မှာလုံခြုံရေးကလိုအပ်တယ်နေဆက်တဲ့တမှာတည်ငြိမ်မှုလိုတယ်အခုအထိကြည့်လိုက်ရင်တည်ငြိမ်မှုမရှိဘူးလုံခြုံမှုလည်းမရှိဘူးအိန္ဒိယအတွက်နေဆက်ဒေတာလုံခြုံရေးနေနေမဲ့လုံခြုံရေးဖြစ်ဖို့ဆိုရင်မြန်မာနိုင်ငံမှာဒီမိုကရေစီရရှိဖို့လိုတယ်မြန်မာနိုင်ငံမှာတည်ငြိမ်တဲ့အစိုးရရှိဖို့လိုတယ်ဒါကြောင့်မို့အခုကျွန်တော်တို့ဒီဖက်ဒရယ်ဒီမိုကရေစီလှုပ်ရှားမှုဖက်မှာအိန္ဒိယအနေနဲ့ပြက်ပြက်တာတာပါဝင်တင်တယ
်ဟုတ်ကဲ့ဆိုတော့အိန္ဒိယကအဲ့ဒီလိုလှုပ်ပေးစေချင်တာကိုချင်းပြည်နယ်နဲ့အိန္ဒိယကလည်းနေဆက်ချင်းထိစပ်နေတာဆိုတော့လေဘာကြောင့်အိန္ဒိယအစိုးရမိုဒီအစိုးရကိုတိုက်ရိုက်မပြောဘဲနဲ့ဒီအမေရိကန်ခီးစဉ်ကြမှာဥစုသုံးပုံတို့တိုက်တွန်းရတာပါလေ
ကျွန်တော်တို့ဘာအိန္ဒိယအစိုးရကိုလည်းချင်းကပ်ပါတယ်ဥပမာကျွန်တော်မတ်လမှာမီဇိုရမ်ကိုသွားပြီးတော့မီဇိုရမ်ရဲ့ပြည်နယ်ဝန်ကြီးချုပ်ဇိုရမ်ထောင်လည်းကျွန်တော်သွားတွေ့ပါတယ်ဒါပေမဲ့အခုဒီတစ်ချိန်အိန္ဒိယရဲ့ပြည်နယ်ဝန်ကြီးချုပ်ရောက်လာတာဟာကျွန်တော်အတွက်တော်တော်လေးအတက်စရာကောင်းတယ်ဘာဖြစ်လို့လဲဆိုတော့အခုအိန္ဒိယနဲ့ဒီ US ရဲ့ဟောပေါ့ပူတွဲဆက်ဆံရေးကပိုပြီးတော့နိကတ်လာတယ်လို့ကျွန်တော်သုံးသပ်တယ်အခုလိုမျိုးမှာတမတဘိုင်ဒန်ကနေဒီအိန္ဒိယဝန်ကြီးချုပ်ကိုဟောမမပြည်ကြီးကိုတိုက်တွန်းမယ်ဆိုရင်တော့ပိုပြီးတော့ထိရောက်မှုရှိမယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်တယ်ဒါကြောင့်မို့ကျွန်တော်တို့ဟောတမတဘိုင်ဒန်ကိုကျွန်တော်တို့ဟောတိုက်တွန်းတယ်ဒီ ဝင်ကြီးချုပ်မူတည်တွေ့တဲ့ခါကျရင်ကဲဝင်ကြီးချုပ်မူဒီဖက်ဒရယ်ဒီမိုကရေစီရဲ့ဖက်မှာယက်တီပါကုပိလင်းနဲ့ယက်တီပါပြပြတတယက်တီပါအဲ့ဒါလိုလုံးမှာပဲအိန္ဒိယအကျိုးစီးပွားဖြစ်မယ်အိန္ဒိယအကျိုးစီးပွားဆိုတာဘာလဲအဓိကတော့နက်ဆတ်နက်ဆတ်မှာသူရဲ့နက်ဆတ်မှာဂျိုပေါ်လစ်တစ်နက်ဆတ်လုံချိုကြီးလို့တယ်နက်ဆတ်မှာလည်းတည်ငင်ဖို့လို့တယ်ပြီးတော့အိန္ဒိယကဒီဖက်ဒရယ်နိုင်ငံဒီမိုကရေစီနိုင်ငံမူဝါဒရရောဒါကြောင့်မို့ကျွန်တော်တို့ကတိုက်တွန်းတယ်အခုဟိုဝန်ကြီးချုပ်မူဒီဝါရှင်တန်ဒီစီရောက်လာတဲ့ဟာကျွန်တော်တို့အရေးအတွက်တော်တော်လေးအားတည့်ဆရာကောင်းတယ်
အဲ့တော့ဦးစိုးသုံးမဦးပြောတဲ့ထက်မှာဒီအိန္ဒိယနယ်စပ်တည်ငြိမ်လုံခြုံရေးလို့ပြောတဲ့ခါကျတော့ဟိုကျွန်တော်နားလည်ထားတာကအိန္ဒိယနယ်စပ်မှာအိန္ဒိယဘက်ချမ်းမှာဆိုလို့ရှိရင်အိန္ဒိယအစိုးရကိုဒေါ်လာနဲ့လက်နက်ကင်သဘုံတွေရှိတယ်ပေါ့နော
်
အဲ့ခါကျတော့အဲ့ဒီသဘုံတွေကိုနှိမ်နှင်းဖို့ဒါမှမဟုတ်လို့ရှိရင်နှိမ့်ကုတ်ထားဖို့အတွက်မြန်မာစစ်တပ်ကိုအိန္ဒိယအဖက်ကနေအားကိုးနေရတဲ့အပိုင်းတွေလည်းရှိတာကျွန်တော်သိရတယ်ဆိုတော့အဲ့ဒီလိုမျိုးအပြန်လန်စစ်တပ်နဲ့အကြားမှာပြန်လန်အကျိုးစီးပွားတွေဟိုရှိနေတော့ဒီကိစ္စမှာကြတော့ဦးစိုးသုံးမုံတို့ပြောရင်ရောသူတို့ကဟိုလက်လွတ်နိုင်ပါမလားအဲ့ဟာ
အဲ့အဲ့ဒါပဲကျွန်တော်အလုံးမဖြစ်ဘူးဆိုတော့ပြောချင်တာအဲ့ဒါတခုပါလေဘာဖြစ်လို့လဲဆိုတော့ act is policy အဲ့လိုပဲချင်းကတာဟာကိုတိုင်းမဲ့အခု on the ground situation လည်းမြေပြင်မှာကြည့်အလုံးမဖြစ်ဘူးဒါကြောင့်အိန္ဒိယအကျိုးစီးပွားကတကယ်တကယ်မြန်မာနိုင်ငံမှာဟောပေါ့ဟိုဒီမိုကရေစီနိုင်ငံဖက်ဒရယ်နိုင်ငံဖက်ဒရယ်နိုင်ငံဖြစ်လာမယ်ဆိုရင်အိန္ဒိယအတွက်အကျိုးစီးပွားအခွင့်အရေးပြောတဲ့ကိစ္စတွေလည်းအကုန်လုံးမဟုတ်ရင်တောင်မှအဆင်ပြေသွားမယ်ဒီဟာတက်ပို့ပြီးတော့အဆင်ပြေမယ်လို့ကျွန်တော်အဲ့လိုသုံးသပ်တယ်ဒါကြောင့်မို့ကျွန်တော်အိန္ဒိယကိုတိုက်တွန်းတယ်အိန္ဒိယ policy ကအခုကြည့်ရင်အလုံးမဖြစ်တော့ဘူးပြန်စဉ်းစားသင့်တယ်လို့
ဟုတ်ကဲ့နောက်တစ်ခုကဒီ geopolitics ပေါ့လေ
ဟုတ်တယ
်ဒီပထမနိုင်ငံအေးရဆိုရင်အာအိန္ဒိယနဲ့တရုတ်ဆိုတာအများတန်းရန်ဆောင်နေကြတာဒီကြားထဲမှာအခုအမေရိကန်နဲ့တရုတ်ကြားထဲမှာလည်းဆက်ဆံရေးကသိပြေလည်လာတယ်တော့မဟုတ်ဘူးပေါ့အဲ့ခါကျတော့အမေရိကန်အနေနဲ့ဒီအိန္ဒိယကိုပို့ပြီးတော့ဆွဲဆောင်နိုင်မယ်ဟိုတိုက်တွန်းပြောဆိုနိုင်မဲ့အနေအထားမျိုးမှာရှိနေလားဘယ်လိုမြင်မိလဲ
ကျွန်တော်တို့ကတော့အဲ့လိုပဲအာရှိနေတယ်လို့တုံ့သက်တယ်ဘာဖြစ်လို့လဲဆိုတော့အခုအိန္ဒိယနဲ့ဆက်ကဒီ North East India ကကျွန်တော်ချင်းပြင်းနေနဲ့မနီပူကမြန်မာနဲ့နဲ့ဆက်ဖြစ်တယ်ပြီးတော့အာရုနာချပ်ပရဒက်စ်လို့ခေါ်တယ်အဲ့ဒီအာရုနာချပ်ပရဒက်စ်ကတရုတ်နဲ့နဲ့ဆက်ဖြစ်တယ်ဒီအာရုနာချပ်ပရဒက်စ်ပြည်နယ်ကိုတရုတ်ကနေဟိုသူ့ရဲ့နေမည်ဆိုပြီးတော့ပြောခဲ့တယ်အဲ့ဒါဟာကိုဒီအိန္ဒိယကမဟုတ်ဘူးဒါအာရုနာချက်က a part of india ပေါ့နော်ဒီအိန္ဒိယရဲ့နေပြည်တော်ဆိုပြီးတော့ပြောတယ်အဲ့ဒါမှသူတို့ prepare ခါရှိတယ် US ဘယ်လိုပြောလိုက်တယ်လဲဆိုတော့ US ကအိန္ဒိယဖက်ကနေရက်တည်လိုက်တယ်ဒီအာရုနာချက် brothers ကအိန္ဒိယရဲ့ဟောနေပြည်တော်ဆိုပြီးတော့ရက်တည်လိုက်တယ်အဲ့ဒါကနေကျွန်တော်သုံးသပ်တာဟာနော်အဲ့ဒါကနေပူပြီးတော့အိန္ဒိယနဲ့အခု US နယူးဒယ်လီနဲ့ဝါရှင်တန်ဒီစီဆက်ဆံမှုပူပြီးတော့နှိကတဲ့သူတို့ဆက်ဆံမှုနှိကတဲ့ဟာကတစ်ဖက်ကနေကိုဗစ်ကနေလည်းပတ်သက်တယ်အခုကအဲ့ဒီအရူနာချပ်ပရဒက်စ်ကိစ္စနဲ့ပတ်သက်တယ်ပြီးတော့နောက်တစ်ခုက US ကနေလည်းကြည့်တင်တယ်လေအခုယူကရိန်းကိစ္စဆွေးနွေးမယ်ဆိုရင်အိန္ဒိယကရည်ကြည်တယ်အိန္ဒိယက US မှာပါဖို့တော်တော်ကိုအရည်ကြည်တယ်ဟိုကျွန်တော်တို့ဟိုဘာလဲဘလို့ပြောမလဲစကပုံးကိုင်းကျွန်းမီကျွန်းကိုင်းမီလို့ဖြစ်တာပေါ့နော်ဟ
ုတ်ကဲ့
ဒါကြောင့်အခုအချိန်ကတော်တော်လေးအိန္ဒိယနဲ့ဒီလုံခြုံရေး security policy ရာကတော်တော်လေးဟိုသူတို့ဆက်ဆံရေးကနီးကပ်လာတယ်ဒါကြောင့်အခုလိုမျိုးအခွင့်အခါမှာ US အနေနဲ့အိန္ဒိယကိုဟိုတိုက်တွန်းပြီးတော့ဒီဒီမိုကရေစီဖက်မှာမြန်မာရဲ့ဒီမိုကရေစီဖက်မှာfederal ကိစ္စမှာရက်တည်ဖို့တိုက်တွန်းမယ်ဆိုရင်တော့ထိရောက်မှုရှိမယ်လို့ကျွန်တော်တို့သုံးသပ်တယ်
။ဟုတ်ကဲ့အဲ့တော့ဒီအိန္ဒိယဟာကိုမြန်မာဒီမိုကရေစီရေးဘက်ရက်တည်ပါဆိုရင်နိုင်ငံတိုင်းကသူ့အကျိုးစီးပွားရှိတယ်ဆိုတော့လေ
။
အဲ့တော့ဦးစိုးသုံးဖုံတို့ဘက်ကဟလာအိန္ဒိယဟာဘလို့အကျိုးကျေးဇူးတွေရှိလာမယ်လို့အာမခံချက်ပေးနိုင်တာမျိုးရှိပါတယ
်။ဟာအိန္ဒိယကတကယ်လို့များအခုထပ်ပို့ပြီးတော့တက်တက်ကြွကြွကျွန်တော်အရေးမှပါလာမယ်ဆိုရင်ကျွန်တော်ထင်တယ်ကျွန်တော်တို့ Federal Democracy ရေးကပို့ပြီးတော့နေဆက်လာမယ်ပြီးတော့ကျွန်တော်နိုင်မှာပဲ The Sixth Council လေ federal democracy နိုင်ငံဖြစ်လာတဲ့ခါကျရင်ကျွန်တော်တို့နိုင်ငံကတည်ငြိမ်တဲ့နိုင်ငံအိန္ဒိယရဲ့မက္ကဆီကိုနိုင်ငံဒီမိုကရေစီနိုင်ငံဖြစ်လာတယ်အဲ့လိုဖြစ်လာတဲ့ခါကျရင်အိန္ဒိယအတွက်လည်းကောင်းတာပေါ့ဒါကြောင့်အခုကျွန်တော်ပြောနေတာဟာကျွန်တော်အရေးတစ်ခုတည်းမဟုတ်ဘူးအိန္ဒိယရဲ့အကျိုးရှိဘွားအိန္ဒိယ national interest ကိုလည်းကျွန်တော်ပြောနေတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာပေါ့နော်ကျွန်တော်သတိထားမိတာတစ်ခုကဥပမာကျွန်တော်တို့နိုင်ငံတွေကဒီဝါပြည်နယ်ဆိုရင်တရုတ်နဲ
့ဟုတ်ကဲ့
လုံးဝထိစပ်နေတယ်အဲ့တော့တရုတ်ရဲ့အထောက်ပံ့တွေကြောက်လဲပါတာကြောင့်မို့လို့ဒီဝါပြည်နယ်ကဒီကနေ့အချိန်မှာဆိုအရန်ကိုဟိုတိုးတက်တဲ့အနေအထားကိုဖြစ်နေတာပေါ့လေဒီချင်းပြည်နယ်ဆိုရင်လည်းအိန္ဒိယနဲ့နယ်စပ်ချင်းထိစပ်နေတာပဲအကယ်၍ဆက်ဆံရေးတွေအဆင်ပြေလာမယ်လမ်းကြောင်းတွေပွင့်လာမယ်ဆိုရင်ချင်းပြည်နယ်ကလည်းတိုးတက်လာမှာဖြစ်တယ်လို့ဒီအိန္ဒိယဘက်ချမ်းမာရောတိုးတက်မှုတွေရှိလာနိုင်မယ်လို့မျှော်လင့်လား
ဟာရှိလာမှာပေါ့ကျွန်တော်တို့မီဇိုရမ်မီနီပူအကောင်လုံးတိုးတက်လာမယ်ပြီးတော့ဟိုကလကတ္တာအထိလည်းတိုးတက်လာမယ်ပြီးတော့ဂျက်ခိုင်လည်းပို့ပြီးတော့တိုးတက်လာမယ်ပြီးတော့ကျွန်တော်ချင်းပြည်နယ်တပြည်နယ်ထဲမဟုတ်ဘူးချင်းပြည်နယ်နဲ့ဟိုပေါ့နေဆတ်ကျွန်တော်စကိုင်းတိုင်းမကွေးတိုင်းအဲ့ဒီထိမန္တလေးရန်ကုန်အထိကျွန်တော်တိုးတက်လာမယ်လို့ကျွန်တော်မျှော်လင့်တယ
်နောက်တစ်ခုကဒီမြန်မာပြည်ရင်းမှာအခုဟုတ်လားစစ်ကောင်စီနဲ့ဖြစ်နေတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ပေါ့နော်ဒီအိန္ဒိယနယ်စပ်ဘက်ကိုတင်းရှောင်သွားရတဲ့အချင်းတိုင်းသားတွေအပါဝင်စကိုင်းမကွေးအဲ့လိုနီးစပ်ရပြည်နယ်တွေကဒုက္ခသည်တွေဟလားစီရီယံပုံကိုယ်တွေဒီလိုလူတွေကအိန္ဒိယနယ်စပ်မှာဘယ်လောက်ထိများနေပါသလဲပြီးတော့သူတို့အတွက်ပေါ့အဓိကလိုအပ်ချက်တွေကဘာတွေဖြစ်နေပါသလဲခင်ဗျာ
ဒီဒုက္ခတွေကဒီမီဇိုရမ်ရဲ့မနီပူနယူးဒယ်လီအားလုံးက9000ကျော်ကျော်ရှိတယ်ဆိုတော့အဓိကအခုမီဇိုရမ်မှာဆိုရင်4000ကျော်ရှိတယ်မနီပူမှာ9000 6000လောက်သူတို့ကအခုအစအစနေမနေရရတော်တော်လေးအခက်အခဲသူတို့မှာရှိတယ်ပိုဆိုးတာက UNHCR လို့ခေါ်တဲ့ဒီ refugee agency ကအခုမီဇိုရမ်မှာအိန္ဒိယကနေတောက်ခွင့်မပြုဘူးတကယ်လို့များအိန္ဒိယကနေတောက်ခွင့်ပြုပြီးတော့ UNHCR တို့ UNICEF တို့ WFP တို့မီဇိုရမ်မှာနေမယ်မီနီပူမှာနေမယ်ဆိုရင် refugee အတွက်လည်းကောင်းမယ်ဟိုကဒေသခံလူတွေအတွက်လည်းကောင်းမယ်ဆိုတော့အဲ့ဒါလည်းကျွန်တော်တို့ကတော့ UN agency တွေကိုမီဇိုရမ်မှာတောက်ဖို့တိုက်တွန်းပါတယ
်ဟုတ်ကဲ့တော့အမေရိကန်ပြည်ထောင်စုကဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ NDAA ဆိုပြီးတော့သူတို့ရဲ့အမျိုးသားလုံခြုံရေးဆိုင်ရာအသုံးစရိတ်ပေါ့နော
်ဟုတ်ကဲ့
အဲ့ဥပဒေကိုထည့်သွင်းပြဋ္ဌာန်းတာရှိပါတယ်ဆိုတော့အဲ့ဒီအောက်မှာအကူအညီတွေရလာနိုင်တဲ့သဘောတွေ့ရပါတယ်ဒါပေမဲ့အခုအချိန်ထိတော့ဒီအကောင့်ထဲပေါ်နေတာတော့ကျွန်တော်မမြင်ရသေးဘူးပေါ့လေဆိုတော့ဒီအိန္ဒိယနေဆက်မှာရှိတဲ့အဲ့လိုဒုက္ခသည်တွေကိုအကူအညီအမေရိကန်ကပေးမှဆိုရင်ဘယ်လိုလမ်းကြောင်းမျိုးကနေဖြစ်တဲ့လို့သုံးသပ်လိုက်ခင်ဗျ
အဲ့ဒါကြောင့်မို့အိန္ဒိယကြီးကြီးတာဟာအဲ့ဒီဆရာပြောတဲ့ဟာက appropriation act အဲ့ဒါက136တန်းထက်မနည်းပဲကုငွေမဲဆိုပြီးတော့အခုဒီနှစ်2023ဘာသာနှစ်ပေါ့နော်အိန္ဒိယအစိုးရကခွင့်မပြုဘူးဆိုရင်ဒီဟာကဟိုဖက်ကိုနစ်ဆောက်ပြောရောက်နိုင်မှာမဟုတ်ဒါကြောင့်ဒီအိန္ဒိယနဲ့ US ကဆွေးနွေးဖို့ကပို့ပြီးတော့အရေးကြီးလာတယ
်ကိုကြံဝဲအောင်မင်းပြန်တင်ပြခဲ့တာပါအိန္ဒိယကိုဒီမိုကရေစီဘက်ကပြတ်ပြတ်သားသားယက်တီဖို့ချင်းတိုင်းသားများအဖွဲ့ကတိုက်တွန်းလိုက်ပေမဲ့အိန္ဒိယကတော့မြန်မာနိုင်ငံခုံတွေမှာရူပီသုံးဖို့ပြင်ဆင်နေပါတယ်။ဒီသတင်းပတ်အစည်းအဝေးအစီအစဉ်မှာမတ်သိန်းကြီးထိုက်ကဒီအကြောင်းကိုတင်ပြထားပါတယ
်။ဆီယနာတင်ပြီးနောက်ပိုင်းအနောက်နိုင်ငံတွေရဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုနဲ့ကြုံရတဲ့စစ်ကောင်စီကအမေရိကန်ဒေါ်လာအစားတခြားသောငွေကြေးတွေနဲ့ကုန်သွယ်ရေးကိုဥတီဆောင်ရွက်လာတာပါစစ်ကောင်စီအကြီးအကဲဘူးချုပ်မှုကြီးမြောင်လှိုင်ကဆိုရင်ဒေါ်လာကိုလက်နဲ့တပွဲအသုံးချတဲ့နိုင်ငံတွေရှိတယ်လို့ပြီးခဲ့တဲ့နှစ်အတွင်းရုရှားမှာကျင်းပခဲ့တဲ့အရှေ့ပြားစီးပွားရေးဖိုရမ်မှာပြောပါတယ်ဘယ်နိုင်ငံတွေလဲဆိုတာကိုတော့သူကမပြောပါဘူးတခြားသောငွေကြေးတွေကိုဒေါ်လာအစားထိုးအသုံးပြုနိုင်ရေးလုပ်ဖို့လဲသူကတိုက်တွန်းပါတယ်
ချို့သောနိုင်ငံကြီးများဟာဗန္ဒာယီလုံခြုံမှုတွေရှင်တွေ့ပြီးဖြစ်ပေါ်လာတဲ့ဒေါ်လာကိုလက်နက်သက်ဘွယ်အတိုးချလျက်ရှိတဲ့အတွက်နိုင်ငံတွေကနိုင်ငံငယ်တွေဟာနိုင်ငံကြီးများရဲ့ဒေါ်လာအနိုင်ကျင့်မှုခံနေရပြီးနိုင်ငံကြီးစီးပွားရေးကိစ္စရပ်တွေမှာနိုင်ငံကြီးတွေကိုလ လွန်ဆန်နိုင်ခြင်းမရှိတာကိုလည်းတွေ့ရှိရပါတယ်ကျွန်တော်တို့အနေနဲ့ကမ္ဘာကုန်သွေးလမ်းကြောင်းပေါ်မှာရူဘယ်ရန်ရူဘီစတဲ့ငွေကြေးများအစားငွေကြေးများကိုဒေါ်လာအစားထိုးသုံးပြသွားလို့ရနိုင်ပါတယ
်အမေရိကန်ဒေါ်လာအပေါ်မှီခိုရမှုကိုရှော့ချနိုင်ရေးအတွက်တရုတ်ယွမ်ငွေထိုင်းဘတ်ငွေအိန္ဒိယရူပီတို့ကိုတရားဝင်ငွေပေးချင်နိုင်ရေးလက်ခံမဲ့အကြောင်းပြီးခဲ့တဲ့နှစ်အတွင်းမှာပဲမြန်မာစစ်ကောင်စီကကြေညာခဲ့တာပါမြန်မာစစ်ကောင်စီရဲ့စီးပွားရေးနဲ့ကုသန်းရဝယ်ရေးဝန်ကြီးဦးအောင်နိုင်ဦးရဲ့ဇွန်လလယ်ပိုင်းအိန္ဒိယခီးစဉ်အတွင်းမှာလည်းအိန္ဒိယကုန်သည်ကြီးများကရူပီနဲ့ငွေပေးချင်နိုင်ရေးကိုအမြတ်ဆုံးအကောင့်ထဲပို့နိုင်ရေးတိုက်တွန်းခဲ့ကြတာပါအိန္ဒိယနိုင်ငံကိုကာတာမှာ Engineering Export Promotion Council EEPC ကစီစဉ်တဲ့အိန္ဒိယရူပီမြန်မာကျပ်ငွေပေးချေရေးအစီအစဉ်အရကုန်သွယ်ရေးနဲ့စီးပွားရေးအခွင့်အလမ်းများဆိုင်ရာဆွေးနွေးပွဲကိုဇွန်လ10ရက်နေ့ကကျင်းပပါတယ်။စီးပွားရေးနဲ့ကုသန်းရဝယ်ရေးဝန်ကြီးဦးအောင်နိုင်ဦးကတော့အကြောင်းအရာအလုံးအဆင်ပြေမယ်ဆိုရင်အခုဇွန်လဂုံပိုင်းလောက်မှာအပိသက်ဆွေးနွေးနိုင်ဖို့မျှော်လင့်ကြောင်းဆွေးနွေးပွဲမှာပြောဆိုခဲ့တယ်လို့ဒီ Telegraph Online သတင်းကဖော်ပြပါတယ်။ငွေပေးချေရေးလုပ်ငန်းစဉ်တက်ကိုမကြခင်မှာစတင်နိုင်မယ်လို့ဝန်ကြီးဦးအောင်နိုင်ဦးကပြောဆိုတဲ့အကြောင်းလဲအဲ့ဒီဆွေးနွေးပွဲအပြီးမှာပဲ EEPC ရဲ့ဥက္ကဋ္ဌဟောင်း PK Shah က Writers သတင်း Agency ကိုပြောပါတယ်မြန်မာနိုင်ငံကစိုက်ပျိုးထွက်ကုန်တစ်တော်ထွက်ကုန်တွေအိန္ဒိယကိုအများဆုံးတင်ပို့နေတာဖြစ်ပြီးဒီကုန်သွယ်မှုကရလာတဲ့အိန္ဒိယရူပီကိုမြန်မာကုန်သည်တွေအနေနဲ့အမေရိကန်ဒေါ်လာကိုပြန်ပြီးတော့ပြောင်းလဲအသုံးပြုလာရမယ်အနေအထားရှိလာနိုင်ပါသလားစီးပွားရေးလုပ်ငန်းရှင်ဒေါက်တာစုထွန်းကအ
ိန္ဒိယဘက်ကတော့အလောက်ပြန်တော့မတွင်းဘူးဒါပေမဲ့တခုတော့ရှိတာပေါ့ဟိုလက်ရှိကျွန်တော်တို့ကျင့်သုံးနေတာဟာတော့အခုမှပြီးပြောရမယ်ဆိုရင်ဥပမာကျွန်တော်တို့ Chinese ရပါပေါ့နော် CNY နဲ့ပြီးချီတဲ့နေရာမှာတော့ကျွန်တော်တို့ကတကယ်လို့ CNY ရပြီးတော့မှတခြား currency ပြန်ချိန်ရင်တော့လေတက်ဆိုင်ရဘန်ပေါ့ဥပမာဘန်တော့ China တို့ဟာမျိုးဟာ convert ပြန်လုပ်ပေးတာပေါ့နော်ဒါပေမဲ့ rate ကတော့တခုရှိတာပေါ့အတက်ကြတော့ရှိတာပေါ့နော်အဲလိုပေါ့ CNY ကျွန်တော်တို့ကသုံးနေဒီတိကတော့ငွေပေးချေတဲ့နေရာမှာကျွန်တော်ကဟို US ဒေါ်လာအရောကိုပေးချေရတာလွယ်တာပေါ့သူတော့လည်းအခုလက်ရှိအနေထားမှာဒီ US ဒေါ်လာနဲ့ကျတော့တွားလာတာခုန transition မှာဟိုဈာကန်ဘဏ်ကြီးကျွန်တော်ကသုံးတဲ့နေရာမှာအခက်အခဲဖြစ်တာဟိုဘဏ်တစ်ခုတည်းကနေပြီးတော့ဒီ bond transfer နဲ့ပြောင်းတော့လွယ်တာပေါ့သူတော့လည်းပဲခုနပြောတဲ့ဒီအခြေအနေရတော့ US ဒေါ်လာနဲ့ပေးချေတဲ့နေရာမှာတော့အဲ့ကြကြံကြမှုတွေရှိတယ်။တချို့ဆိုရင်ဒါနဲ့ချီပြီးတော့မှကြံကြမှုတွေရှိတယ်။အခုမှတာရှိတယ်။ The wall stand တော့လာရှိတယ်။ဒီချက်တွေရှိနေရပါတော့။အဲ့တော့သူကတော့ဒါနေရာတစ်ခုနေနေတော့ဒါ rubies နဲ့တော့လုပ်တဲ့ဟာတော့ဟိုထပ်ပေါက်တစ်ခုနေနေတော့ရှိတာပေါ့။ဟိုစင်ဒီလာဆိုတော့လည်းခုနပြောသလိုပေါ့နော်။ဒေယာရဲ့တို့တော့လည်းစင်ဒီလာတော့ပေါ့။ပြောလို့လည်းဒါထပ်ပေါက်နေနေရှိတဲ့အကြောင်းကိုကျွန်တော်တို့ကတော့ဒီဟိုနေနေနဲ့ဝယ်လူရောင်းနေနဲ့လွေးချက်ပြရာတစ်ခုနေနဲ့ထပ်ပြီးတော့ရှိတယ်လို့မြင်ပါတယ်။အဲကျွန်တော်ကတော့ဒါအကောင်းတဲ့လာလာလို့တော့မြင်ပါတယ
်။ဆိုတော့ဒီအိန္ဒိယကုန်သည်တွေကသူတို့ဘက်ကပို့ပြီးတော့ရောင်းရနိုင်ကြေပေါ့နော်။ရူဘီဝင်လာမယ်ဆိုတော့သူတို့ဘက်ကစေးပစ္စည်းလိုဟာမျိုးများပို့ပြီးတော့ကုန်သွယ်ရေးမှာသူတို့ဘက်ကပို့ပြီးတော့များရောင်းလာရနိုင်တယ်ဆိုတော့အနေအထားကြောင့်လားသူတို့ဘက်ကဟိုဘာကြောင့်ဟိုအထူးပဲစိတ်ဝင်စားနေတယ်လို့ဆရာယူဆပါလဲရှင့
်။လက်ရှိကတော့သူတို့ဘက်ကဘေးချေရတဲ့ငွေကပိုများနေတာပေါ့နော်။အမဘဲလို့ကျွန်တော်ကဘဲဆိုတဲ့ဒိတ်ကြီးအောင်အဓိကရောင်းတယ်ဒီကဘာမှာတော့ဒီဘက်တင်ပို့တဲ့နိုင်ငံတွေမှာတတိယမြန်မာနိုင်ငံကတတိယအဆင့်မှာရှိနေတယ်ပေါ့နော်အဲတော့သူကပြောရတဲ့သူဈာမလေးကရုပ်ပြနေမှာပါလေ
ဟုတ်ကဲ့
ဘာမှအဲ့ဒီဒီရတော့ US ဆိုလာတော့ပေးရတယ်ဆိုတော့အားရရရူဘီနဲ့ပေးရမယ်ဆိုတော့သူတို့အတွက်ပို့ပြီးတော့ဒီကောင်းတဲ့နေသားလို့ကျွန်တော်မြင်တာပေါ့နောက်တစ်ဖက်ကလည်းခုနသူတို့ကထွက်ကုန်နေဖြစ်တဲ့ဆေးဝါးနဲ့ကြားထွက်ကုန်ဆက်မှုထွက်ကုန်နေကိုယ်ကြီးရောင်းရမယ်ဖွင့်တယ်လို့ဒီကမြင်လို့သူကလည်းဒါစိတ်ဝင်စားပါကျွန်တော်တိုင်းမြင်နေရတော့ဒီဘရိုဝက်ဆိုခုနအမေရိကန်ဒေါ်လာရဲ့ဟိုပြေကိုရတာကိုရှော့ချခြင်းတဲ့ကြောင့်လို့ဒီလူသေးပါစဉ်းစားနေတာလို့တော့မြင်တယ
်လက်ရှိမှာအိန္ဒိယနဲ့မြန်မာကြားကုန်သွယ်မှုကဒေါ်လာ 1.8 ဘီလီယံရှိနေပြီတကယ်လို့ရူပီအသုံးပြုငွေပေးချေရေးစနစ်တစ်ဖြစ်လာရင်တော့ကုန်သွယ်ရေးတိုးတက်လာမယ်လို့လည်းအိန္ဒိယ EEPC ရဲ့ဥက္ကဋ္ဌဟောင်းPK Shah ကပြောပါတယ်ဒီစီစဉ်အရမြန်မာဘက်ကအိန္ဒိယကိုတင်ပို့ကုန်အလုံးအတွက်အိန္ဒိယရူဘီငွေကြေးလက်ခံမှာဖြစ်တယ်လို့အိန္ဒိယဘက်ကသွင်းကုန်တွေကိုလည်းပို့ကုန်ရငွေနဲ့ပေးချင်နိုင်မှာဖြစ်တယ်လို့ EEPC ကပြောပါတယ်
မသိငိထိုင်တင်ပြသွားခဲ့တာပါအခုတော့လွတ်လပ်ရေးနဲ့လွတ်လပ်ခွင့်တွေနဲ့ပတ်သက်လို့မဆုမြတ်မောင်ကသူ့ရဲ့လူမှုရှုခင်းစီစဉ်မှာအခုလိုမေးမြန်းတင်ပြထားပါတယ
်အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်တဲ့ဇူလိုင်လ4ရက်နေ့ရောက်တိုင်းမှာလွတ်လပ်ရေးနှစ်သာရတွေဖြစ်တဲ့ဒီလွတ်လပ်မှုဒဏ်သူညီများမှုအခွင့်အရေးရှိမှုစတာတွေကိုမိမောင်းထိုးပြပြီးတော့လွတ်လပ်ရေးပွဲတွေဆင်နွှဲကြလေရှိပါတယ်အမေရိကန်ပြည်သူတိုင်းဒီလွတ်လပ်ရေးတံပိုးတွေကိုခန်းစားပြီးတော့ပျော်ပွဲရှင်ပွဲတွေလုပ်ကြတာပါအခု2023ခုနှစ်ဆိုရင်အမေရိကန်မှာလွတ်လပ်ရေးရတာ249နှစ်ရှိသွားပါပြီအခုလိုမျိုးဒီအမေရိကန်ပြည်သူတွေလွတ်လပ်ရေးအနှစ်သာရတွေကိုခန်းစားနေချိန်မှာမြန်မာနိုင်ငံမှာတော့လွတ်လပ်ခွင့်တွေတဖြည်းဖြည်းနဲ့ဆုံးရှုံးလာနေတယ်လို့ပြည်သူအများကပြောကြပါတယ်အထူးသဖြင့်လူငယ်တွေကြားမှာအခွင့်အရေးအခွင့်အလမ်းတွေပိုပြီးတော့နှေးပါလာတယ်လို့လူငယ်ဆရာဝန်တစ်ယောက်ဖြစ်တဲ့ဒေါက်တာဂေကအခုလိုပြောပြပါတယ်
ဒီလွတ်လပ်မှုဒီ freedom ဆုံးရှုံးတာကတော့နေပြည်တိုင်းမှာပဲအဲပြောမယ်ဆိုကျွန်တော်တို့အဓိကဆိုကျွန်တော်တို့ဒီဟိုပေါ့အခုလိုမျိုးဟိုဒီဟို freedom of expression ပေါ့ expression လို့ပြောရမှာဟိုတိတိကျကျမဟုတ်ဘူးเนาะကိုယ့်ဟာကိုယ်ပဲဒီဟိုကိုယ်ဒီ social media အကောင့်ပဲကိုယ်ပြောချင်တာကိုယ်လွတ်လွတ်လပ်လပ်မပြောရဲအဲကိုယ်သဘောကျတဲ့ဟာကိုလွတ်လွတ်လပ်လပ်မ share ရဲပေါ့เนาะအဲအဲ့လိုမျိုးလုပ်ခွင့်မရှိဘူးเนาะအဲ့လိုမျိုးလုပ်လို့လည်းမရဘူးပေါ့เนาะနောက်ပြီးတော့ဆန္ဒကျွန်တော်တို့ဒီ freedom of assembly ပေါ့ political intention မပါဘဲလူစုလူဝေးတော့ဝင်ကြောင်းနဲ့ဒီလှဲတဲ့လူနေရာမျိုးမှာတော်တဲသွားနေတော့အခက်မသိရင်ဘယ်တော့ဘယ်နေရာနေပေါ်လာမှမသိပဲဖုံးယူစစ်တာဒါညာဆိုတာမျိုးတွေရှိတော့ဒါကတော့ပြောရင်တော့ဒါမျိုးဆုံးရှုံးမှုတွေကအများကြီးပေါ့နော်အာနောက်နေတခြားနေပြည်မှာလည်းအဲ့လိုပါပဲကျွန်တော်ဒီဟွာရဒီကိစ္စတွေဖြစ်ပြီးတဲ့နောက်ပိုင်းမှာဒီဟွာရီကိုဒီ internet access တွေကအစကန့်တက်ဖြစ်တာတွေနောက်တခါဒီတမင်တသက်ကိုလလမ်းမမီနိုင်အောင်လုပ်ပြီးတော့ဈေးတွေကြည့်အောင်လုပ်ပြတာတွေဆိုတော့ပြောရင်တော့ဒီလိုမျိုး information access ကလည်းကျွန်တော်တို့မှာပြန် freedom နဲ့ဆုံးရှုံးနေလို့ပြောလို့ရတာပေါ့နော်အဲ့လိုမျိုးတွေဆုံးရှုံးမှုတွေအများကြီးရှိတယ်နောက်ပြီးတော့အခုလိုမျိုးပေါ့ဟိုဆိုလူငယ်ဘာဝလူဟာဖြစ်တဲ့ဆိုတာကျွန်တော်အလုံးစိတ်ပြေလေးပေါ့မှာခရီးသွားတဲ့ကိစ္စလိုမျိုးပဲဆင်းနားမယ်ဆိုရင်လည်းပခိုးကိုသွားမယ်ဆိုပါဆိုအဲရန်ကုန်အပြင်ထွက်ခွာဖို့ဟိုလောက်ကြာတယ်ပခိုးကိုနှစ်ခါသွားတော့ကြာတာပေါ့နော်အဲ့လိုမျိုးတော့ဘာဖြစ်လို့ဒိတ်တွေအထက်ထက်ဟိုအကားနဲ့ဆိုတော့လေသွားရတာလေတော်ရှင်မှုတလက်မှုတွေရှိမှာမဟုတ်ဘူးပေါ့နော်အဲ့တော့တခြားတမိရောက်ရောက်ဖို့ဆိုအရန်ကြီးအဝေးကြီးအကြာကြီးအချိန်တွေအလားအသက်ဆုံးရှုံးပေါ့နော်ဒါမျိုးခေးသွားရတဲ့တော်ရှင်မှုတွေပဲလဲရမှာမဟုတ်ဘူးပေါ့နော်ဒါပြောရရင်တော့အဲ့ချက်အများကြီးဆုံးရှုံးမှုတွေရှိပါပဲအများကြီးပါပဲလွတ်လပ်မှုဆုံးရှုံးနေပါပြီဟုတ်ဘူ
းတစ်ဆက်တည်းမေ့ချင်တာပေါ့နော်ဒီမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ကိုကူပြောင်းခဲ့တဲ့ဒီ6နှစ်ကျော်ကာလအတွင်းပေါ့နော်အဲ့ဒီမှာဟိုလူငယ်တွေတွေ့ကိုဘယ်လိုမျိုးအခွင့်အလမ်းတွေပွင့်ခဲ့လဲအထူးသဖြင့်ဒီအမေရိကန်ကလူငယ်တွေနဲ့ရှင်လို့ရှိရင်ဘယ်လောက်လွတ်လပ်တဲ့အရသာကိုခံစားခဲ့ရတယ်လို့ရောပြောလို့ရနိုင်လဲရှင
့်ရှိပါတယ်အများကြီးပါပဲအများကြီးပါရှိပါတယ်ဆိုတော့ဥပမာဆိုပါဆိုကျွန်တော်တို့ဒီကာလမှာဘယ်လိုလုပ်မရဘူးမိုးချုပ်တကောင်ဆောက်သွားလို့မရဘူးလူငယ်ဆိုလူငယ်စကားပဲပြောတာပါနော်အဲ့ဒီကာလမှာဆိုရင်ပြဿနာမရှိဘူးတကယ်လုံးဆောက်သွားပြီးဟိုကားနဲ့ပဲတော်တော်လမ်းမဲဆက်ဆော့ကိုဒုက္ခပေးမဲ့သူလည်းမရှိဘူးဘာမှတမ်းမဲ့စီးမဲ့သူလည်းမရှိဘူးကိုအန်ရလေးကိုကြည့်ဆောင်ပြီးတော့အေးစင်လို့လည်းတော့အလှူရှားလို့ရတယ်ဒါလူငယ်တဘာဝပြောတာပါတာပေါ့နော်အဲ့လိုမျိုးပွဲလန်းသဘင်တွေဆိုလည်းအများကြီးကျွန်တော်တို့ပွားလို့လို့ရတယ်လို့လည်းတွားလာလို့ရတယ်ဒီလိုမျိုးရှိမယ်လူစုလူဝေးလို့လည်းအဲ့လောက်ကြီးဘာပြဿနာမှမရှိခဲ့ဘူးပေါ့နော်နောက်ဆုံးအဲ့ကာလမှာကျွန်တော်ကစာဖတ်တဲ့တယောက်စာဖတ်တဲ့သူဆိုတော့လေအဲ့လူကျွန်တော်တို့ရင်တော့ဟိုဝါရီတော်ပျောက်သွားတာပေါ့နော်ကြာရင်ဒီဟိုစင်စာတွေပါလေပျောက်သွားတာပေါ့နော်ရုပ်ရှင်ကားတွေပါဆိုတော့ကျွန်တော်လို့လည်းပူကြည့်ရတယ်စာဥစာပေးဆိုတော့လည်းပူဖတ်ရတယ်ပေါ့နော်ဒီဘက်နောက်ပိုင်းမှာတော့အားရရှိမလားကျွန်တော်တို့ကအဲ့ကာလကိုဖြတ်သန်းခဲ့တဲ့သူတွေဆိုတော့ဒီဘက်ကာလမှာဒါမျိုးဖြစ်တဲ့ဟာကိုပို့ပြီးတော့ဟိုမခံမရနိုင်ဘူးဖြစ်တယ်ပေါ့
အခုလက်ရှိအခြေအနေကတော့ဒေါက်တာကီအနေနဲ့ပေါ့နော်ကိုလှုပ်ချင်တာကိုလှုပ်လို့မရတဲ့အခြေအနေမျိုးဖြစ်နေပါတယ်ဒါပေမဲ့လည်းဒီအမေရိကန်မှာရှိနေတဲ့ကိုနဲ့ရွယ်သူပေါ့နော်လူငယ်တွေအထူးသဖြင့်ဆရာဝန်တွေအနေနဲ့ကသူတို့လှုပ်ချင်တာဒီဖြစ်ချင်တာကိုလွတ်လွတ်လပ်လပ်လုပ်နိုင်စူးစမ်းနိုင်တဲ့အခြေအနေမျိုးရှိနေတဲ့အပေါ်မှာရောဘယ်လိုမျိုးပြောချင်ပါလဲရှင်
1 to 1 ਨੇ ပဲပေါ့ကိုတငယ်ချင်းတွေလည်းဟောဖြစ်နေရတာဆိုတော့လေမြင်နေရပါတယ်ဒီမှာကျွန်တော်တို့ ਨੇ အတူတူတောင်းတက်ခဲ့တဲ့တငယ်ချင်းတွေပွဲရခဲ့တဲ့တငယ်ချင်းတွေပေါ့နော်ကိုလုံးအဲ့လိုမျိုးရောက်သွားပြီးတော့သူတို့တွေအဆင်ပြေနေတာဟောပြေဖြစ်နေတာတွေ့ရတယ်ပေါ့နော်အဲ့တော့သူတို့တော့1 to ပဲမြင်အခုကတော့ကိုကြတော့လေဟာငါတို့ကြတော့တော့လုခွင့်မရဘူးပေါ့နော်ဟောပေါ်အောင်ရှိဘူးဆိုတော့အဲ့လိုမျိုးပေါ့ဟိုစိတ်မကောင်းဖြစ်ရတယ်ပြီးတော့ဒါမဲ့လေအဲ့ဒါကြောင့်လေဒီဟာကိုကျွန်တော်တို့ဒီဟာကြီးကိုမြင်မြင်ပြောင်းမြင်မြင်ဟောဖြစ်ပါသေးလို့တော့ချိန်လုံးတူတောင်းလဲကိုယ်ကိုလည်းလုံနိုင်တာလုပ်တယ်ပေါ့နော်ဒီလိုမျိုးရှိ
နောက်တစ်ခုကဒီကိုယ့်ရဲ့ပေါ့နော်ဒီအတိုင်းဝိုင်းထဲမှာလူငယ်တွေကြားမှာပေါ့လွတ်လပ်မှုဆုံးရှုံးတယ်လို့ခံစားရတဲ့သူဘယ်လောက်များတယ်လို့ရောပြောလို့ရနိုင်လဲရှင
်တော်တော်များပါတယ်ဗျာဟုတ်ကဲ့ဒါဖြစ်လို့ဆိုတချို့ကျွန်တော်တို့ရွယ်တွေရောကျွန်တော်ထက်ငယ်တဲ့ကျွန်တော်တို့ဆိုလူစုပေါင်းတဲ့လူတွေဆိုတော့ကျွန်တော်ထက်ငယ်တဲ့ညီလေးတွေညီမလေးတွေကိုယ်တော်ဒီချင်းတွင် University Life မှာရှိနေရမယ့်ကလေးတွေဆိုတော့လည်းကောင်းကောင်းမတက်ကြတော့ပေါ့ဗျာ ောင်းနေပါလိမ့်မတက်ရအောင်ဖြစ်ရကျွန်တော်တို့အချိန်လေးအများကြီးပေါ့အတိုင်းပြရလေအဖက်ဘက်ကကြာဆင်းတာဆိုပညာရေးမှာမဟုတ်စည်းပွားရေးအကုန်ကြာဆင်းနေတဲ့အချိန်ဆိုတော့အားလုံးကိုယ်ယုတ်ကြရဖြစ်ကြတာပေါ့နော်အဲ့တော့အားလုံးကတော့သဘောချမှတ်မထင်ပါဘူးဟုတ
်နောက်တစ်ခုကဒီလွတ်လပ်မှုပေါ့နော်ဒီလွတ်လပ်မှုဆိုတာကဆုံးရှုံးသွားတဲ့အချိန်ကျတော့မှဒါတန်ဖိုးရှိတယ်လို့ရောပို့ပြီးတော့တွေးဖြစ်လာရှက
်အားတွေးမိအများကြီးတွေးမိပါတယ်ကျွန်တော်တို့ပုံမှန်နေတဲ့အချိန်ကတော့အေးရိုးပဲကိုယ့်ကိုပုံမှန်တိုင်းပဲပေါ့နော်ပုံမှန်ဒါကြီးကကိုရပိုင်ခွင့်လို့တော့မထင်မိဘူးပေါ့လွတ်လပ်ခွင့်လာတာကိုငကိုရကိုရပိုင်ခွင့်လို့တော့သွားသူရနေတာဒါပေမဲ့ဆုံးရှုံးသွားတဲ့ခါကျတော့မှဟာဒါငါရပိုင်ခွင့်ဒါကြီးတော့ရအောင်ငါတို့ပြန်ပြန်ပြီးတော့လိုချင်တယ်ဟိုဖြစ်ချင်တယ်ဆိုတော့အရင်တော့ကုမအားရရှိတော့တတိမထားမိဘူးပေါ့နော်ဒါပေမဲ့မရတော့ဘူးလိုချင်တာလိုမရတော့ဘူးအဲရလုံရလိုက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးသွားတယ်ဆိုတဲ့ခါကျတော့ဒါကြီးကိုတော်တော်ဟိုဖြစ်တယ်ပေါ့နော်ကျွန်တော်တို့ကတော့အဲ့ဒါလိုပါဟုတ
်တကယ်လို့ဒီမြန်မာနိုင်ငံမှာပေါ့နော်လွတ်လပ်မျှတမှုအပြည့်အဝပြန်ပြီးတော့ခန်းစားရမယ်ဆိုရင်ရောဒီလွတ်လပ်မှုတွေကိုဒီရေရှည်ခန်းစားနိုင်အောင်ပေါ့နော်ဘယ်လိုကြိုးစားမယ်ဆိုတာမျိုးကိုစဉ်းစားမိလားရှင
်ကျွန်တော်တို့အနေနဲ့ကိုလွတ်လပ်မှုဆိုတာပါအရင်ကဆောင်းမယ်ကျွန်တော်ပြောတယ်ကျွန်တော်မသိခဲ့တခြားမသိခဲ့ဘူးပါဒါကြီးမဖြစ်ခင်မှာမသိခဲ့ဘူးဒါငါလွတ်လပ်ခွင့်ဒါငါကြားပိုင်ခွင့်ပေါ့နော်ကိုယ့်ရဲ့ right တွေ freedom တွေပေါ့နော်အဲ့တော့အဲ့ဒါတွေကိုလည်းတခြားသိချာဖို့လိုတာပေါ့နော်သိအောင်လောက်ဖို့လိုမယ်ပြီးလာရင်လည်းဒါတွေကိုမဆုံးရှုံးအောင်ဘယ်လိုကိုကလက်မခံပါပေါ့နော်လက်မခံဖို့လိုတာလက်မခံဖို့လိုတာကျွန်တော်ပြောချင်တာကိုတခါရင်ကိုလွတ်လပ်ခွင့်ယူသွားတာကိုယူသွားလို့ယူသွားမှမသိဘဲနဲ့လက်ခံနေရတဲ့ပုံစံမျိုးကြီးတွေဖြစ်နေတာအားကြီးပေါ့နော်ကျွန်တော်တို့တိုင်းပြည်ထဲမှာအဲ့လိုမျိုးဆိုတော့ဒါကိုလက်မခံဘူးဆိုတော့အားလုံးကဟိုမိပေါင်းစုံနဲ့ပေါ့အဖက်ဖက်ကနေပြနိုင်ရင်ဒါအနေဆုံးတော့ဘလို့ပဲအင်အားသုံးပြီးပဲဖြစ်ဖြစ်လက်မခံဘူးဆိုတာကိုပြနိုင်ဖို့တော့အရေးကြီးတယ်အဲ့တော့ကျွန်တော်တို့လည်းတကယ်လို့ဒါအချင်းချင်းဖြစ်သွားပြီဆိုကျွန်တော်တို့မှအခုတော့သင်ငန်းစာတွေအများကြီးရခဲ့ကြတယ်ပြောရရင်တော့ကျွန်တော်လူငယ်တွေအတွက်ရောသင်ငန်းစာတွေသင်ငန်းစာရပြီဆိုတော့နောက်ဒါမျိုးထပ်မဖြစ်ဖို့ကြတော့ကျွန်တော်တို့အားလုံးဝိုင်းပြီးတော့ဒီသင်ငန်းစာတွေအသုံးချပြီးစူးစမ်းရမှာပေါ့နော်ဟုတ်ကဲ့
နေရရအဝေးတနေရာမှာလောလောဆယ်ရောက်နေတဲ့မြန်မာနိုင်ငံကလူငယ်ဆရာဝန်တောက်တက်ကြီးဖြစ်ပါရဲ့ရှင်။သူ့အပါအဝင်မြန်မာနိုင်ငံကလူငယ်တွေဟာဆုံးရှုံးလိုက်ရတဲ့လွတ်လပ်မှုအရာသာနဲ့အခွင့်အလမ်းတွေအခွင့်အရေးတွေကိုအမြန်ဆုံးပြန်ရဖို့အတွက်အင်မတန်မှတောင်းတနေကြတယ်လို့သူကပြောပါရဲ့ရှင်။ကျွန်မစုမြတ်မောင်ပါ
။မစုမြတ်မောင်ရဲ့လူမှုရှုခင်းမှာအခုတော့သတင်းချင်းချုပ်ကိုကိုသားညူဦးကပြောပြပေးပါဦးမယ်။
ရုရှားကိုယူကရိန်းရဲ့တံပြန်ထိုးစစ်ဟာခက်ခဲပြီးတော့ယူကရိန်းတပ်တွေဟာသတိကြီးကြီးထားပြီးတော့ဆောင်ရနေကြရတယ်ဆိုပြီးတော့ NATO မြောက်အတလန်တစ်စစ်စာချုပ်အဖွဲ့ရဲ့ထိပ်တန်းစစ်ဘက်တာဝန်ရှိသူရီဒတ်ပူချုပ်ကြီးရော့ဘာဝါကဘယ်လ်ဂျီယံနိုင်ငံမှာသတင်းတောက်တွေကိုပြောပါတယ်ဒီစစ်စင်ဟာလူလက်ကူမဟုတ်ဘူးဆိုတာသိထားကြမှုလူပဲလို့သူကမှတ်ချက်ပြုပြောတာပါရုရှားရဲ့ခန်းစစ်လိုင်ဟာတချို့နေရာတွေမှာအတွင်းထဲကို18မိုင်ကျော်အထိရှိတယ်လို့ယူကရိန်းတပ်တွေဟာမြေမြုပ်မိုင်းတွေနဲ့တခြားအတားဆီးတွေကိုလည်းရင်ဆိုင်နေရတယ်လို့ပြောသွားပါတယ်မြန်မာစစ်ကောင်စီရဲ့စစ်တပ်ကိုစစ်လက်နက်တင်သွင်းမှုမှာစင်ကာပူခြေဆိုင်ကုမ္ပဏီနောက်ထပ်90တခုပေါင်းပတ်သက်နေတဲ့ဆိုပြီးတော့စင်ကာပူခြေဆိုင်တဲ့ CNN သတင်းဌာနကနေပြီးတော့ဖော်ပြလိုက်ပါတယ်။မြန်မာစစ်တပ်ကိုစစ်လက်နက်တင်သွင်းတဲ့နေရာမှာစင်ကာပူကုမ္ပဏီ58ခုပေါင်းပတ်သက်တယ်လို့မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကူစလေကဖော်ပြခဲ့ပြီးတဲ့နောက်အခုဒီနောက်ထပ်ကုမ္ပဏီ90တခုကိုထပ်မံဖော်ထုတ်တွေ့ရှိရတာလို့ဖော်ပြပါတယ်။တနက်ပတ်သက်ပြီးတော့စင်ကာပူလွှတ်တော်နှစ်ဦးကစင်ကာပူအစိုးရကိုမေးမြန်းရမှာတော့မြန်မာနယ်ပတ်သက်ပြီးတော့စင်ကာပူအစိုးရအနေနဲ့ထွေထွေကုံသွယ်ရေးတားမြစ်ရည်ယူတာမျိုးလုပ်ဖို့မရှိဘူးလို့ပဲစင်ကာပူနိုင်ငံရေးဝန်ကြီးကတုံ့ပြန်ဖြေရှင်းခဲ့ပါတယ်။တလင်းရောင်လေးအစိုးပိုင်းကဒီသိမ့်ပိုက်ခံအနောက်ဖက်ကမ်းမှာရှိတဲ့စစ်သွေးကြော်လေးအမခန်စခန်းတစ်ခုကိုအစ္စရေးကနေပြီးတော့ဝေထင်း drone အနေနဲ့တိုက်ခတ်တဲ့နေရာမှာပါလက်စတိုင်း၈ဦးထက်မနည်းသေဆုံးပြီးတော့လူ50တန်းရတယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူကပြောပါတယ်။ဂျနင်းဒုက္ခသည်စခန်းကိုတိုက်ခတ်ခဲ့တာဖြစ်ပြီးတော့စစ်သွေးကြော်ရရဲ့ကုကေးဌာနကိုညလေကောင်မှာဆစ်ဆင်ခဲ့တာဖြစ်တယ်ဆိုပြီးတော့ Israel စစ်တပ်ကပြောဆိုထားပါတယ်
။သတင်းချင်းချုပ်ကိုကိုသားညဦးကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်သိန်းကြီးထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာတွေကတော့ Jonah Cummings နဲ့ Robert Bust တို့ဖြစ်ကြပါတယ်။ VOA America တာရဲ့မနက်ပိုင်းအစီအစဉ်ကိုမကြခင်မှာပဲအဆုံးသတ်တော့မှာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြမှာရှင်လန်းကြပါစေကျွန်တော်တမောင်သားပါ
This program has come to you from the Voice of America, Washington.